Welcome to the Voice of America in Burmese.
Mingla nya jan ma shin 2019 ခုနှစ်မေလ26ရက်တနင်္ဂနွေနေ့ည VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 2532 52 နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမမြတ်တစင်အောင်ပါဒီကနေ့ညပိုင်းသောတာရှင်တို့နာဆင်ရမယ်ထိတန်းရောက်သတင်းတွေမှာတော့မြောက်ကိုရီးယားကလက်တလောချင်းချောက်မှုတွေအပေါ်သမ္မတထရမ့်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောတန်တို့ကြားမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တွေဟာနော်ဝေးနိုင်ငံမှာရောက်နေပြီးအခုတစ်ပတ်အတွင်းတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ညွေ
။ကောင်းပါပြီရှင်။အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးမှတော့ကချင်စစ်ဆောင်ပြည်သူတွေနေရပြန်ရေးအခြေအနေနဲ့ပတ်သက်လို့
အလုံးစုပေါင်းပြီးပြန်မဲ့ကိစ္စကတော့ DAA နဲ့အစိုးရရဲ့ဒီနုနုဖက်သဘောတူလက်မှတ်ရေးထိုးခြင်း bilateral မှာဒီမှာပဲကျွန်တော်တို့ကတော့တည်ယဝင
်ကချင်စစ်ဘေးရှောင်ပြည်သူများကုညီဆောက်ရှောက်ရေးကော်မတီဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပြီးမြမအရေးဆွေးနွေးခန်းမှာတော့မြမအနုတုခုမှလက်ရာတွေကိုနိုင်ငံတကာဈေးကွက်မှာဝင်အောင်အထောက်ကျိုးပန်းနေတဲ့ကိုလင်းလွန်းနဲ့ VOE ရဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရပါမယ်။ဒုတိယပိုင်းမှာတော့ပြည်တွင်သတင်းသုံးသပ်ချက်မြမဒီကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်နိုင်ပါတယ်ရှင်။ခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသင့်အောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကလက်တလောချင်းချောက်မှုပြဿနာအတိမ်နဲ့ပေါ်မှာသမ္မတထရမ့်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောတန်တို့ကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပြီးခဲ့တဲ့လကတာတိုပြစ်ဒုံးကြီးတွေစမ်းသပ်ပစ်လွတ်တဲ့လုပ်ရက်ဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တဲ့အတွက်တန်ခတ်ပိတ်ဆို့မှုတွေဆက်ပြီးချမှတ်ထားရမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောတန်ကမနေ့ကဂျပန်နိုင်ငံခရီးစဉ်အတွင်းမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါဟာမြောက်ကိုရီးယားရဲ့လက်တလောဒုံးကျည်စမ်းသပ်ပစ်ခတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေဘက်ကပထမဆုံးဖွင့်ဟပြောလာတာလည်းဖြစ်ပါတယ်။သမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့လုပ်ရက်ကသူ့ရဲ့အရာရှိတချို့နဲ့တခြားလူတွေကိုအနှောက်အယှက်ဖြစ်စေပေမဲ့သူ့အပေါ်မှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးဂရုတည်လိမ့်မယ်လို့ယုံကြည်ကြောင်း Twitter စာမျက်နှာပေါ်မှာတုံ့ပြန်ရေးသားခဲ့တာပါ။သမ္မတထရမ့်ဒီလိုတုံ့ပြန်ရေးသားလိုက်တဲ့အပေါ်အစိုးရအဖွဲ့ဝင်တွေနဲ့မဟာမိတ်တွေကြားနားမလည်သလိုအံ့ဩတုန်လှုပ်ခဲ့ကြတယ်လို့သမ္မတထရမ့်နဲ့အတူဂျပန်ခရီးစဉ်မှာလိုက်ပါလာတဲ့အင်ဖြူတော်အရာရှိတွေကအတိအမှတ်ပြုပြောကြားခဲ့ပါတယ်။
ဗင်နီဇွဲလားနိုင်ငံ၏ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဗင်နီဇွဲလားအစိုးရနဲ့တိုက်ခိုက်ကိုယ်စားလှယ်အဖွဲ့ဟာနော်ဝေးနိုင်ငံမှာရောက်နေကြပြီးတော့အခုတစ်ပတ်အတွင်းမှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့သူတို့ကဂျာဝင်စစ်စစ်ပေးမှာဖြစ်တဲ့ဆိုပြီးတော့နော်ဝေးအစိုးရကပြောပါတယ်။ဗင်နီဇွဲလားအစိုးရနဲ့တိုက်ခိုက်ဘက်ကကိုယ်စားလှယ်အဖွဲ့တွေဟာအခုလအစောပိုင်းကလည်းနော်ဝေးနိုင်ငံမှာဆွေးနွေးခဲ့ကြပြီးမဲ့ဆွေးနွေးပွဲတွေကမအောင်မြင်ပဲတင်းမာမှုတွေရှိခဲ့တာပါ။တိုက်ခိုက်ကောင်းဆောင်ဂွာဒိုကဗင်နီဇွဲလားစစ်တပ်အနေနဲ့သမရမာဒူရိုကိုစန့်ကျင်ရပ်တည်ကြဖို့တောင်းဆိုခဲ့ပေမဲ့စစ်တပ်ကမလိုက်နာခဲ့တာကြောင့်ဆွေးနွေးမှုတွေကတင်းမာနေခဲ့တာပါ။အတိုက်ခံလူများစုဖြစ်တဲ့ဗင်နီဇွဲလားလွတ်တော်ကသမရမာဒူရိုနိုင်ရတဲ့ဒီရွေးကောက်ပွဲဟာမဲမတမာမှုတွေရှိတယ်လို့ဆုံးဖြတ်ပြီးတဲ့နောက်အတိုက်ခံကောင်းဆောင်ဂွာဒိုကသူ့ကိုယ်သူဗင်နီဇွဲလားသမရဖြစ်တဲ့အခုနှစ်အစောပိုင်းမှာကြေညာခဲ့ပါတယ်။အမေရိကန်ပါဝင်နိုင်ငံ50ကျော်ကဟွန်ဂွာဒိုကိုဗင်နီဇွဲလားနိုင်ငံရဲ့တရားဝင်ကောင်းဆောင်အဖြစ်အသိမှတ်ပြုထားပါတယ်ဒါမဲ့လည်းသူဟာဆိုရှယ်လစ်သမ္မတမဒူရိုကိုယာရုကနေပြုတ်ကြအောင်တော့အခုချိန်ထိလုပ်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ
ဂရိနိုင်ငံမှာဒီကနေ့အစောပိုင်းကဥရောပပါလီမန်ရွေးကောက်ပွဲတွေအတွက်စတင်မဲပေးကြပါတယ်နိုင်ငံအဝန်ပြည်နယ်ဒေသဆိုင်ရာရွေးကောက်ပွဲတွေအတွက်မဲယုံပေါင်း 3,900 ကျော်မှာမဲဆန္ဒရှင် 10 တန်းလောက်စီရင်ပေးသွင်းထားတာပါဥရောပပါလီမန်ရွေးကောက်ပွဲကဥရောပသမ္မတကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားအပြိုင်မှုလို့ဆိုရပေမဲ့ဂရိနိုင်ငံရွေးကောက်ပွဲမှာတော့လက်ဝဲရင်းစီရီဇာပါတီအစိုးရကိုဂရိပြည်သူတွေကဆက်ထောက်ခံမခံအဆုံးဖြတ်ပေးမယ်မင်းဆန္ဒခံယူပွဲဖြစ်တယ်လို့အော်တိုဘာလမှာကျင်းပမယ်ရွေးကောက်ပွဲအကျိုးအကဲဆံပွဲလို့လည်းဆိုနိုင်ပါတယ်ဒီရွေးကောက်ပွဲတွေမှာပထမဆုံးအကြိမ်ဖြစ်18နှစ်ပြည်သူတွေလည်းမဲပွေးခွင့်ရပါတယ်မဲမပေးမနေရသတ်မှတ်ထားပေမဲ့မဲမပေးလူသူတွေကိုလည်းအရေးယူမှာတော့မဟုတ်ပါဘူးပြီးခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာစီရင်ပေးသွင်းထားတဲ့မင်းဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းလောက်ပဲရှိခဲ့ပြီး2015ခုနှစ်တုန်းကထက်မဲပေးသူအရေးအတွက်ရောကြခဲ့ပါတယ်
ဗ ပြည်ထောင်စုမှာဝန်ကြီးချုပ်ထရီဇာမေရာထူးကနေနှုတ်ထွက်ဖို့ကြေညာလိုက်ပြီးတဲ့နောက်ထွေထွေရေကောက်ဘက်တည်းကျင်းပဖို့အချိန်လေးရှိလာနေပါတယ်။ထရီဇာမေကိုဆက်ခံမဲ့ Conservative Party ခေါင်းဆောင်တဦးကိုဇူလိုင်လကုန်မှာပါတီတွင်မဲပေးရွေးချယ်ဖို့ရှိပြီးတော့သူ့အနေနဲ့လည်းအောက်လွတ်တော်မှာအတိုက်ခံပါတီတွေရဲ့ထောက်ခံမှုရဖို့အချိန်လေးရှိနေပါတယ်။ပါတီခေါင်းဆောင်အဖြစ်ဝင်ရောက်ရှင်ပြိုင်အရွေးခံမဲ့သူတွေအနေတည်းကအလားအလာအကောင်းဆုံးဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဟောင်း Boris Johnson ကတော့ယောဘသမကကနေနှုတ်ထွက်ရေး Brexit နဲ့ပတ်သက်လို့တင်မာတဲ့သဘောထားတစ်ချက်ကိုတောက်ချာနေကထုတ်ဖို့ပြောကြားခဲ့ပါတယ်။အငင်းပေါ်ပေါ်ဖြစ်နေတဲ့ဝန်ကြီးချုပ် Theresa May ရဲ့နေနဲ့မင်းနဲ့ EU ရဲ့ညှိနှိုင်းမှုကို Britain Parliament ကလက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေ Britain ဟာအောက်တိုဘာ31ရက်နေ့မှာဥရောပသမဂ္ဂကနေထွက်ခွာမယ်လို့သူကပြောပါတယ်။ဥရောပသမဂ္ဂဘက်ကတော့ Britain နှုတ်ထွက်ရေးကိစ္စကိုစွမ်းကုန်လျော်ထားပြီးဖြစ်ပြီးဒီကိစ္စကိုထပ်မံမညှိနှိုင်းလို့တော့ဘူးလို့ပြောထားပြီးဖြစ်ပါတယ်။Conservative Party ရဲ့ခေါင်းဆောင်ဖြစ်လာနိုင်သူနောက်တစ်ဦးဖြစ်တဲ့ Dominic Raab ကတော့ Britain နိုင်ငံအနေနဲ့နောက်တစ်ကြိမ်ထွေထွေရွေးကောက်ပွဲမတိုင်ခင်မှာဥရောပကနေ Britain နိုင်ငံနှုတ်ထွက်ရေးကိစ္စ Brexit ကိုပြီးပြတ်ဖို့အရေးကြီးတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1905လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တန်ရဲ့တနင်္ဂနွေညပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးတယ်ရီ ဘရန်စတက်ကသူ့ရဲ့တိဘက်ဒေသခရီးစဉ်အတွင်းမှာတရုတ်နိုင်ငံအနေနဲ့တိဘက်ဘုန်းတော်ကြီးဒလိုင်းလာမားနဲ့တွေ့ဆုံဆွေးနွေးဖို့တိုက်တွန်းခဲ့ကြောင်းအမေရိကန်တန်ယုံပြောခွင့်ရကစနေနေ့ကပြောပါရယ်တိဘက်ဘုန်းကြီးတွေရဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုတရုတ်အစိုးရကကြားဝင်နှောက်ယှက်မှုတွေနဲ့ပတ်သက်ပြီးသံအမတ်ကြီးတယ်ရီ ဘရန်စတက်ကစိုးရင်ကြောင်းလဲတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါရယ်တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုတသမတ်ထဲချုပ်ကိုင်မှုမရှိတဲ့အပေါ်စိုးရိမ်မိကြောင်းလဲအမေရိကန်ကိုယ်စားလှယ်အဖွဲ့ကပြောတာပါတိဘက်ဒေသမှာနိုင်ငံခြားသားတွေနဲ့အထူးသဖြင့်သတင်းတောက်တွေတန်တမန်တွေသွာလာခွင့်ကိုတရုတ်ကချုပ်ကိုင်ထားပါတယ်ဒါပေမဲ့အမေရိကန်တန်အမတ်ကြီးတယ်ရီ ဘရန်စတက်ရဲ့တိဘက်ခီးစဉ်မှာတော့တိဘက်ဘာသာရေးနဲ့ယဉ်ကျေးမှုအမွေနှင့်နေရာတွေကိုသွားရောက်လေ့လာခွင့်ရခဲ့ပါတယ်ဒါအပြင်တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အိမ်နီးချင်းချင်းရိုင်နယ်ကိုလည်းမေလ19ရက်ကနေ25ရက်နေ့အထိတန်မတ်ကြီးဘရန်စတက်သွားရောက်ခဲ့တယ်လို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။သူဟာဟိမဝန္တန်တောင်တန်းဒေသမှာရှိတဲ့တိဘက်နယ်ကို၄နှစ်အတွင်းပထမဆုံးသွားခွင့်ရတဲ့အမေရိကန်တန်တမန်ဖြစ်ပါတယ်
။ထိုင်းနိုင်ငံရေးမှာဩဇာကြီးမားပြီးတော့ဘီယင်အတိုင်းပင်ကကောင်စီဝင်တဦးလည်းဖြစ်တဲ့ဝန်ကြီးချုပ်ဟောင်ပရန်တီဆူလာနွန်ဒဟာဒီနေ့မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။မန်ကောက်ဆေးရုံမှာကွယ်လွန်သွားခဲ့တာဖြစ်ပြီးတော့ကွယ်လွန်ချိန်မှာတော့အသက်68နှစ်ရှိဖြစ်တယ်လို့ထိုင်းဆွေရလူလူဆက်ဆံရေးဌာနကကြေညာပါတယ်။သူဟာထိုင်းစစ်တပ်ရဲ့အကြီးအကဲတူဖြစ်ခဲ့ပြီးတော့ထိုင်းနိုင်ငံရဲ့ဘီယင်စနစ်ပေါ်မှာနှစ်ပေါင်းများစွာတစ်ဆာခံခဲ့သူတူဖြစ်ပါတယ်။အထူးသဖြင့်တော့သူဟာကွယ်လွန်သွားပြီဖြစ်တဲ့ထိုင်းဘီယင်ဟောင်းဘူမီပေါ်အဒူလာတက်နဲ့နီးစပ်သူတူဖြစ်ပါတယ်။သူဟာ1980ကနေ88ခုနှစ်အထိထိုင်းဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တာပါ။ထိုင်းစစ်ကောင်စားအတော်များများဟာအာဏာသိမ်းပြီးဝန်ကြီးချုပ်ဖြစ်လာကြရင်မဲ့သူကိုတော့ထိုင်းပါလီမန်ကဝန်ကြီးချုပ်အဖြစ်နဲ့ရွေးချယ်တင်မြှောက်ခဲ့တာဖြစ်ပါတယ်။1988မှာဝန်ကြီးချုပ်ရာထူးကနေဆင်းပြီးတဲ့နောက်မှာတော့သူကိုထိုင်းပြည်ဘူမီဘောကဘရင်ရဲ့အတိုင်းပင်ခံကောင်စီဝင်အဖြစ်နဲ့ခန့်ခဲ့တာပါ။သူနဲ့ဘရင်ကြီးဘူမီဘောတို့ကြားနီးစပ်တဲ့ဆက်ဆံရေးကြောင့်ထိုင်းတော်ဝင်မိသားစုနဲ့စစ်တပ်ကြားဆက်ဆံရေးဟာပိုပြီးတော့ခိုင်မာလာခဲ့တာဖြစ်တယ်လို့ဆိုကြပါတယ်။2006ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးဝန်ကြီးချုပ်တက်ဆန်အစိုးရကိုဖြုတ်ချတာကိုသူ့အနေနဲ့အားပေးခဲ့တယ်ဆိုပြီးတော့ဝေဖန်သူတွေကတော့ဆွဆွဲပါတယ်ပရမဟာထိုင်းနိုင်ငံရေးမှသာမကထိုင်းပြည်နဲ့တောင်ဝမ်မိသားစုအတွင်းမှာလဲဆယ်စုနှစ်ပေါင်းများစွာဩဇာကြီးမားခဲ့သူတယောက်ဖြစ်ခဲ့ပါတယ်ခင်ဗျာ
အီရန်နိုင်ငံပေါ်စီးရေးရဖြစ်စီစီးပွားရေးရဖြစ်စီကျူးလွန်ရန်စားမှုမှန်သမျှကိုကာကွယ်သွားမှာဖြစ်တယ်လို့အီရန်နိုင်ငံဂျာယီဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။အီရန်နဲ့သဘောတူထားတဲ့နျူကလ িয়ার သဘောတူညီမှုတွေကိုပုံမလိုက်နာသွားဖို့လဲဥရောပသမဂ္ဂနိုင်ငံတွေကိုအီရန်ကတောင်းဆိုတိုက်တွန်းလိုက်ပါတယ်။အီရန်နိုင်ငံဂျာယီဝန်ကြီးအယ်ဟာကင်နဲ့အတူဘိုက်တိုက်မှာပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်းအီရန်နိုင်ငံဂျာယီဝန်ကြီးဇာရစ်ကအခုလိုပြောသွားတာဖြစ်ပြီးအီရန်အနေနဲ့ပင်လယ်ကွင်းကွေဒေတာမှာမြတ်တာတင့်တင့်နဲ့ဆက်ဆံရေးထူထောင်သွားလိုတယ်လို့ပြောပါရယ်ဒီအတွက်လဲတစ်ဖက်နဲ့တစ်ဖက်ကျူးလွန်ရန်ဆတာမျိုးမလုပ်ရေးသဘောတူညီချက်ဖြစ်လာဖို့ကိုအီရန်ကကန့်လှမ်းနေပါတယ်စီးရေးအရာဖြစ်စီစီးပွားရေးအရာဖြစ်စီ ဤရန်ကိုရန်စကျူးလွန်တာမှန်သမျှကိုစွန့်အားအပြည့်နဲ့ကာကွယ်တားဆီးသွားမှာဖြစ်တယ်လို့ဤရန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်
။အမေရိကန်ပြည်တော်စုမှာတော့ဒီကနေ့ဟာအမေရိကန်စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့အောင်မေပွဲနေ့ဖြစ်ပြီးတော့ဒီကနေ့မှာတော့သူတို့ကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကအဖွဲ့ဟာမြို့တော်ဝါရှင်တန် DC ကမြို့သားရင်မြင်းကြီးတဝိုက်မှာလက်လယ်မောင်းနေပြီးတော့ချီတက်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံတဝန်းကမော်တော်ဆိုင်ကသမားတွေဟာဝါရှင်တန် DC ကိုဒီကနေ့မှာလာရောက်ပြီးတော့စစ်မှုထမ်းတွေကိုဂုဏ်ပြုတာဖြစ်ပြီးတော့ဒီကနေ့မှာတော့နောက်ဆုံးကြိမ်ဖြစ်တဲ့ဂုဏ်ပြုမှာဖြစ်ပါတယ်။အမေရိကန်နိုင်ငံတဝန်းကမော်တော်ဆိုင်ကသမားတွေဟာဆယ်စုနှစ်ပေါင်းများစွာအခုလိုမျိုးမြို့တော်ဝါရှင်တန်ကိုလာပြီးတော့ဂုဏ်ပြုခဲ့ကြတာဖြစ်ပြီးဒါဟာလည်းအောက်မေပွဲနေ့အခမ်းအနားရဲ့အစိတ်ပိုင်းတစ်ရက်အဖြစ်နဲ့ရှိလာတာဖြစ်ပါတယ်ဒီ Rolling Thunder Ride for Freedom လို့နာမည်ပေးထားတဲ့အစီအစဉ်ကိုတော့အမေရိကန်စစ်တပ်တွင်တာဝန်ထမ်းဆောင်စဉ်ကြာဆုံးသွားတဲ့စစ်သည်တွေရဲ့စွန့်လွတ်အနစ်နာခံမှုတွေကိုလူတွေသိလာအောင်လုပ်တဲ့အနေနဲ့ပြုလုပ်တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါအခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကချင်စစ်ဆောင်တွေနေရပြန်နိုင်ရေးနှိစက်ပြီလားဆိုတာကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်တွင်းစီရေးပြိပခတွေကြောင့်နှစ်နှစ်ချီစစ်ဆောင်နေရတဲ့ပြည်သူတွေနေရရင်လုံခြုံစိတ်ချစွာပြန်နိုင်ရေးကတော့ကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားငြိမ်းချမ်းရေးသဘောတူညီမှုခိုင်မာမှပဲပြန်ဖို့ဖြစ်နိုင်မယ်လို့ကချင်စစ်ပြေးဒုက္ခသည်တွေနေရပြန်ရေးဦးဆောင်ဆောင်ရွက်နေတဲ့ကော်မတီဥက္ကဋ္ဌကပြောပါတယ်ကချင်ပြည်သူတွေပြန်ကြမယ်မူလနေရာတွေမှာမိုင်းရှင်လင်းရေးပုံမှန်လူမှုဘဝတွေမှာပြန်လည်အခြေချနေထိုင်ရေးနဲ့စိတ်ပိုင်းဆိုင်ရာကုစားနိုင်မယ့်အရေးတွေကိုလည်းစနစ်တကျအချိန်ယူဆောင်ရွက်ဖို့လိုမယ်လို့ကချင်ဘာသာရေးခေါင်းဆောင်ကပြောပါတယ်မဆုမောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့အခုထိလည်းစည်ရေးတင်းမာနေတဲ့အခြေအနေကြောင့်ကချင်ပြည်နယ်တွင်အစိုးရထိန်းချုပ်နေမြေနောက်ကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်နေမြေနဲ့ရုံးမြန်မာနေဆက်တို့ကြားမှာရှိတဲ့စစ်ဘေးစစ်ဆောင်စခန်းတွေနဲ့ဘေးလွတ်ရာနေရာတွေမှာတိမ်းရှောင်နေသူစစ်ဘေးရှောင်ပြည်သူပေါင်းကတသိန်းကျော်ရှိနေဆဲဖြစ်ပါတယ်ဒီလိုမျိုးစစ်ဆောင်ပြည်သူတွေဘေးရန်နေရဲ့ကင်းကင်းနဲ့ပြန်လည်အခြေချနေထိုင်ရေးကကချင်ဒေသတွေမှာအမှန်တကယ်စစ်မီးငြိမ်းနိုင်မှုနဲ့ကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားငြိမ်းချမ်းရေးသဘောတူညီမှုစာချုပ်တွေလက်မှတ်ရေးထိုးမှပဲပြန်မှုအရေးကဖြစ်နိုင်မယ်လို့ကချင်စစ်ဘေးရှောင်ပြည်သူများကုညီဆောက်ရှောက်ရေးကော်မတီKACC ရဲ့ဥက္ကဋ္ဌဒေါက်တာ Clamp Samson က VOA မြန်မာပိုင်းကိုပြောပါတယ
် KACC နဲ့ NRBC တို့ဒီနေ့အစိုးရတို့ပေါင်းပြီးမှစနစ်တကျပြန်လာကတော့မရှိသေးဘူ
းဟုတ်ကဲ့ရှင
်ဒါတော့အားလုံးစုပေါင်းပြီးပြန်မဲ့ကိစ္စကတော့ KA နဲ့အစိုးရရဲ့ဒီနူနုဖက်သဘောတူလက်မှတ်ရေးထိုးခြင်း bilateral မှာပြီးမှပဲကျွန်တော်တို့ကတော့ရဝင်အကောင့်တွေဖွင့်တယ်မှာဖြစ်တယ်အခုပြန်လာကတော့ကျွန်တော်တို့စိုးရင်ကြတယ်ရှိတာတော့ညုံမှန်ကိစ္စတွေဒီလက်နက်ကင်ဖွဲ့စည်းပြီးနေတဲ့ခန်းနဲ့အင်တမဘယ်နီကတ်ဆိုတာနေတဲ့ရွာတွေပြန်တဲ့အရေးကိုကျွန်တော်ကစိတ်ပူစရာတော့ရှိတယ်အဲ့ဒါတွေကတော့
ဆရာအဲ့တော့အဓိကကဆိုသူတို့နေရာကိုပြန်မယ်ဆိုလို့ရှိရင်မူရင်းသူတို့ရဲ့နေရာရင်းဆိုပေမဲ့ပြန်ပြီးအခြေချဖို့အတွက်အခက်အခဲဖြစ်နိုင်တာတွေလည်းရှိတယ်ပေါ့နော်သူတို့ပြန်ပြီးတော့မှလူမှုဘဝပြန်နေထူထောင်တာတွေလည်းဟိုခက်ခဲနိုင်တယ်လို့စီးပွားရေးပိုင်းနဲ့သူတို့ပြန်ပြီးအခြေချနိုင်မှုလည်းရှိနေတော့အဲ့ဒီအတွက်ကိုရောဆရာတို့ဘယ်လိုများစီစဉ်ထားတာရှိပါလဲရှင်
အဲ့တော့ကြောင့်မလို့ကျွန်တော်တို့ကဒီတရားဝင်ပြန်တယ်ဆိုတဲ့ဒီစကားကအရေးကြီးတယ်ဆိုတာနိုင်ငံတကာရဲ့စံချိန်စံညွန့်နဲ့အညီဆိုတဲ့စကားကတိတ်အရေးကြီးတယ်ဆိုတော့နိုင်ငံတကာစံချိန်စံညွန့်လို့ပြောတဲ့နေရာမှာနိုင်ငံတကာရဲ့ကူညီမှုကဆက်သွားမယ်နိုင်ငံတကာရဲ့ကူညီမှုကသူတို့ပြန်တဲ့အချိန်မှာဆက်လက်ရရှိမှသာလျှင်သူတို့ရဲ့ဒီတစ်နှစ်နှစ်နှစ်နောက်ပိုင်းမှာသူတို့အဆင်ပြေသွားမယ်အခုချိန်မှာဒီပြန်ယုံနေတော့ဘာမှအဆင်ပြေမှာမဟုတ်ဆင်းမှာ
နောက်တစ်ခုကဆရာတို့ရဲ့စိတ်ပိုင်းဆိုင်ရာရောဆရာတို့ကတချောင်လုံးဒီဒုက္ခသည်စခန်းကြီးထဲမှာပဲနေခဲ့ရတယ်ပေါ့နော်နေခဲ့ရပြီးတော့မှတကယ်လူမှုဘဝတွေကိုပြန်သွားရတဲ့ခါမှာတို့ကြုံခဲ့ရတဲ့စိတ်ခံစားမှုတွေရှိနိုင်တယ်ပေါ့နော်အဲ့တော့ကလေးတွေလည်းရှိမယ်အမျိုးသမီးတွေလည်းရှိမယ်တက်ကြီးရော်တွေလည်းရှိမယ်နောက်ဒီထိခိုက်ဒဏ်ရာရခဲ့တဲ့လူတွေလည်းရှိမယ်တို့အတွက်စိတ်ပိုင်းဆိုင်ရာကိုရောဆရာတို့ဘယ်လိုပြန်ကုစားပေးဖို့အစီအစဉ်တွေရှိပါလဲရှင
်အဲဟုတ်တယ်အဲ့ဒါတော့ကျွန်တော်တို့ဟိုအဓိကပေါ့ဒါကြောင့်မို့ကျွန်တော်ကတော့ဟိုကလေးတွေရဲ့ပညာရေးပေါ့ပညာရေးကတော့မိဘတွေစိတ်သက်သာစေမဲ့ပူဇော်နေတစ်ခုဖြစ်တယ်အဲသူတို့ရဲ့ဒီအချမ်းစီဒီစိတ်ပိုင်းဆိုင်ရာကြတော့ကျွန်တော်တို့ဒီကိုယ်ကိုယ်ယုံကြည်ရာဘာသာတရားမှလည်းကျွန်တော်တို့ကပြန်ပြီးမှဒါအားကိုးဖို့ရှိတယ်ပြည်နိုင်ငံရဲ့စီးပညာရေးဟိုကူစားမှုတွေကိုလည်းကျွန်တော်တို့ထည့်သွင်းရမှာဖြစ်ပါတယ်ဒီအခြေခံမှာဆောင်ရွက်တဲ့ကိစ္စတွေမှာအခက်အခဲတွေဟိုလိုအပ်မှုတွေကိုတွေးလို့ရှိရင်ကျွန်တော်တို့က NRBC ကိုတရားဝင်ပြန်ပြီးမှတွေ့ဆုံပြီးမှကျွန်တော်ပြောပြဖို့အချက်တခုရှိတယ်ဒီနေရာပြန်ရေးဆိုတဲ့ကိစ္စမှာ KIO control area မှာရှိတဲ့ IDB ကိစ္စတွေလည်းပါပါတယ်အစိုးရ area မှာရော KIO area မှာရောရှိနေတဲ့ IDB တွေလုံခြုံစိတ်ချစွာပြန်နိုင်ဖို့ကိုကျွန်တော်တို့ကစပြီးမှ KIO ကိုရော KIO NRBC ကိုရောဟိုစက်တက်ဆိုင်ရာပြည်နယ်ဆိုရောဆက်လက်ပြီးမှကျွန်တော်ဟိုဆွေးနွေးပြန်ပြတော့ဖို့ရှိပါတယ်
ဒီလိုမျိုးကချင်ပြည်နယ်တွင်းကဆစ်ရှောက်ပြည်သူတွေနေရက်အမြန်ဆုံးပြန်နိုင်မှုကတော့ပြည်ထောင်စုအစိုးရရဲ့လမ်းညွှန်ချက်နဲ့အတူကချင်ပြည်နယ်အစိုးရရဲ့ဦးဆောင်မှုနဲ့အမျိုးသားပြည်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့လုပ်ငန်းဖော်ဆောင်ရေးအဖွဲ့တွေနဲ့ကချင်စစ်ဘေးရှောက်ပြည်သူများကုညီဆောင်ရှောက်ရေးအသင်း KCC တို့ဟာပြီးခဲ့တဲ့သတင်းပတ်တုန်းကပဲကချင်ပြည်နယ်မြစ်ကြီးနားမြို့ကပြည်နယ်အစိုးရအဖွဲ့ရုံးမှတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒါကတော့ဒုတိယအကြိမ်ဖြစ်ပါတယ်။နောက်ပိုင်းမှာတော့ဆစ်ရှောက်စခန်းတွေထဲထိသွားရောက်ပြီးတော့စစ်ဘေးဆစ်ရှောက်ဒုက္ခသည်တွေရဲ့သဘောဆရာရီကွင်းစေးလေးလာစုံစမ်းဆစ်ဆောင်စကန်တွေပိတ်သိမ်းပြီးပြန်လည်နေရာချထားရေးတွေကိုအကောင့်ထဲပေါ်ဆောင်ရွက်မယ်လို့ကချင်ဆစ်ဆောင်အရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်
။မဆုံမွန်ပြောပြသွားတာပါရှင်။အခုမြမအရေးဆွေးနွေးခန်းအစီအစဉ်အချိန်ရောက်လာပါပြီ။မြမရင်ကျေးမှုဒုက္ခမှလက်ရာတွေကိုနိုင်ငံတကာကိုထုတ်ဖောက်နိုင်ရေးရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိနေတဲ့နိုင်ငံတကာပညာရှင်တွေနဲ့ပူးပေါင်းပြီး High Hope လို့နာမည်နဲ့ခေါ်ဆိုထားတဲ့ခေတ်ပေါ်ပေါင်းစပ်အဝတ်ထည်တွေကိုထုတ်လုပ်နေတာအောင်မြင်စပြုနေပြီလို့ High Hope ကုမ္ပဏီစတင်တည်ထောင်သူလည်းဖြစ်အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့ကိုလင်းလွန်းကပြောပါတယ်။ကိုလင်းလွန်းကိုကိုဇော်ဝင်းလှန်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ကိုလင်းလုံးကဒီအမှုပညာနဲ့ပတ်သက်ပြီးလုပ်နေတဲ့တီရှပ်ဒီဇိုင်းတွေဒီဖာကိုနီကောင်းတွေပေါ်ပြီးတော့ဒီမှာထုတ်ပေါ်ဖို့ကြိုးစားနေကိုလင်းလုံးလုပ်နေတဲ့အမှုပညာအကြောင်းလေးတွေဘယ်လိုပုံစံနဲ့ဘာတွေလဲဆိုတာရှင်းပြလို့ရအောင်လားခင
်ဟုတ်ကျွန်တော်ကအခုဒီမှာတော့ဒီဒီဇိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်လေ့လာနေတယ်တင်ယူနေတယ်နယူးယောက်မှာပေါ့နော်ဆိုတော့ကျွန်တော်အခု High Hope ဆိုတဲ့ဒီ clothing brand လေးကျွန်တော်လုပ်ထားတယ်ဆိုတော့အဲ့ဒီမှာတော့ကျွန်တော်အဓိက creative ဘိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဟိုဟိုအဓိကဆောင်ရွက်ပြီးတော့ကျွန်တော်လုပ်နေရပေါ့အဲ့တော့ဒီနိုင်ငံသား artist တွေနဲ့ကျွန်တော်ပေါင်းတယ်ကျွန်တော်ဟို idea တွေ sharing လုပ်တယ်သူတို့နဲ့ကျွန်တော်ပေါင်းပြီးတော့ပေါင်းဆက်ဖန်တီးတယ်ပေါင်းဆက်ဖန်တီးပြီးတော့ကျွန်တော်ဒီ high hopes ရဲ့ brand လေးနဲ့ကျွန်တော်အခုအာကျွန်တော်ရဲ့ဒီမြန်မာမှုတွေငွေသက်တွေနဲ့ကျွန်တော်အခု new york ကတော့ဒါကဘာမှာဟို fashion မှာဒါနံပါတ်1မြို့တော့ဖြစ်တဲ့အတွက်ကျွန်တော်အဲ့ဒီကနေစပြီးတော့ထိုးဖောက်ဖို့ဆိုပြီးတော့ကျွန်တော်ရည်ရွယ်ပြီးတော့အဲ့ဒီကနေပြီးတော့ new york မှာခေတ်စားနေတဲ့ဒီနေ့ခေတ် fashion တွေနဲ့ကျွန်တော်တို့မြန်မာမှုတွေနဲ့ကျွန်တော်ပေါင်းဆက်ပြီးတော့
fusion သဘောမျိုး
fusion ပေါ့ကျွန်တော် street wear ကိုကျွန်တော်က fusion street wear လို့ကျွန်တော်ပေးထားတယ်ခ
င်ဗျာ။ဟုတ်ကဲ
့ဟုတ်ဆိုတော့ fusion street wear ဖြစ်တဲ့အတွက်ကျွန်တော်ဒီကျွန်တော်တို့ရဲ့အထူးသဖြင့်တော့မြန်မာပေါ့မြန်မာယဉ်ကျေးမှုအနုဒုက္ခမလက်ရာတွေနဲ့အဲ့ဒါတွေကိုကျွန်တော်ကဟိုကျွန်တော်ရဲ့ creation နဲ့ဒီက artist တွေနဲ့ပေါင်းပြီးတော့ကျွန်တော်အဲ့ကောင် fusion street wear လေးဆိုပြီးတော့ကျွန်တော်အခုစတင်ပြီးတော့ထိုးဖောက်နေပါတယ်ဟုတ်န
ာမည် product အနေနဲ့ရောထုတ်နိုင်နေပြီလားအခု
ကအခုစထုတ်နိုင်နေပြီဟုတ်ကျွန်တော်ဒီ high hope ဆိုတဲ့ company လေးကိုကျွန်တော် 2019 မှာ register လုပ်လိုက်တယ် new york မှာပြီးတော့ registration ကျတဲ့အချိန်မှာကျွန်တော် design တွေ ready ဖြစ်အောင်လုပ်တယ်လုပ်ပြီးတော့အခုပထမဆုံးအနေနဲ့တော့ကျွန်တော်ကအာကျွန်တော် blue ကျွန်တော်မြန်မာခေါ်ဆိုရင်တော့ blue ပေါ့နော် blue ကိုကျွန်တော်ကအဲ့ဂုံမှန်ပေါ့ကျွန်တော်အနေနဲ့ကတော့ဒါ net blue ပေါ့ net blue sit blueတရားမင်းတို့ဒီနတ်မင်းကြီးကိုမြန်မာမင်းကြီးကိုစစ်တိုက်ပေးရတဲ့စစ်ဘလူးနတ်ဘလူးကိုကျွန်တော်စစ်သူကြီးဘလူးကိုကျွန်တော်စပြီးတော့ကျွန်တော်ဒီဇိုင်းပေါ်မှာစပြီးတင်တယ်တင်ပြီးတော့ကျွန်တော်အတွက်ကျွန်တော်စစ်မျက်နှာဖွင့်ထိုင်တဲ့သဘောပေါ့အဲ့တော့ဒါ
ဘလူးနဲ့စဖွင့်
ဘလူးနဲ့စဖွင့်တယ်ဘလူးတော့မှကျွန်တော်ဘလူးမှသူကကျွန်တော်လေးလာပေါ့ဆိုတော့အမျိုးမျိုးရှိတယ်ပေါ့နော်ဆိုတော့ဒီဟာကကောင်းတဲ့ဘလူးပေါ့ကောင်းတဲ့ဘလူးကိုမှစစ်ဘလူးပေါ့ဆိုတော့အဲ့ကျွန်တော်ကဒါသူဂုံမန်ကြီးကိုကျွန်တော်အတွက်စစ်မျက်နှာ
ဆောက်ဖွင့်ဆောက
်ဖွင့်ခဲ့ဆိုဆိုပြီးတော့ကျွန်တော်ဖွင့်ခံလိုက်တယ်ခင်ဗျာ
အခုဒါထူးထူးခြားခြားပေါ့နော်မြန်မာလူငယ်တွေကြားထဲမှာဟိုမြန်မာနိုင်ငံမှာတော့လောက်ကြကြင်ကြတာတွေရှိတယ် fashion နဲ့ပတ်သက်ပြီးတော့အခုဟိုခေတ်ပေါ်ရောရိုးရာရောတကယ် tradition ရောမျိုးစုံလောက်ကြတာ
ဟုတ်ကဲ့
အဲ့နိုင်ငံညားမှာအခုလိုထူပေါက်တာအနေအနေသေးတယ်ပေါ့
ဟုတ်ကဲ့
ဆိုတော့အခုလိုမျိုးဖြစ်လာအောင်ဟိုကိုလင်းလုံးကဘယ်ဟာများ influence ရတယ်လဲဘလို့အတွေ့အခေါ်တွေဝင်လာတယ်လဲ
ဟုတ်ကျွန်တော်ကတော့ဟိုအဓိကကတော့ဟိုငငယ်လေးတွေကကျွန်တော်ဒီအဝတ်အစားကိုယူတယ်ယူပြီးအဓိကကျွန်တော်ဘာကိုယူတာဆိုတော့ကျွန်တော်တို့ကမြန်မာပြည်မှာဒါအခုလိုလဲတိမှာပါ Made in USA ကိုယူကြတယ်ဟုတ်တ
ယ်ဆို
တော့ဘာလို့ Made in USA ဆိုတာကလည်း quality မှာဒါကမ္ဘာမှာအကောင်းဆုံးလို့ကျွန်တော်တို့ကသိထားကြတာဟုတ်အဲအဲ့ဒီမှာမှ ကျွန်တော်တို့ဟိုးခေတ်တုန်းကလွန်ခဲ့တဲ့15နှစ်နဲ့20ရာစုကျွန်တော်တို့အစ်စ်တွေဝင်ဝင်နိုင်ကြအောင်အဟောင်းလေးတွေ made in USA ဖြစ်ရင်ပြီးတော့ကျွန်တော်တို့ live ဝယ်စုကြတယ်ဆိုတော့အဲ့ဒီဟာလေးကကျွန်တော်ငငယ်လေးလေးတွေကပါလာပါဘို့ဆိုတော့ကျွန်တော်စုထားတဲ့ဟိုအင်းကြီးဆိုလည်းအများကြီးရှိတယ်ဆိုတော့ဒါပေမဲ့ဒီကိုရောက်တဲ့အချိန်မှာဟိုကျွန်တော်ဘာစဉ်းစားမိလာလဲဆိုတော့ငါများဒါမှမဟုတ်မြန်မာတယောက်ယောက်များ made in USA product ထုတ်နိုင်ဘယ်လိုများနေမလဲကျွန်တော်ဝင်စဉ်းစားကြည့်ကျွန်တော်ဆိုလဲကုန်ယူမှာပဲမြန်မာတယောက်က made in USA t-shirt တော့အဲ့ဒီမှာမှ made in USA ဖြစ်ရတာ ਨੇ သူများရဲ့လို့ပုံမှန်မဟုတ်ပဲ ਨੇ ကျွန်တော်တို့မြန်မာမှုက made in USA product ပုံမှန်ပါလာရင်ကျွန်တော်မြန်မာနိုင်ငံကြီးတစ်ခုလုံးအနေနဲ့မြန်မာနောက်လာနောက်သားတွေအနေနဲ့ဟိုကျွန်တော်သူတို့ inspiration ရသေးတယ်ဆိုတော့ဩသူတော်မှဟာကျွန်တော်အသက်30ကျော်မှကျွန်တော်အမေရိကကိုရောက်တာပါဆိုတော့သူတော်မှအသက်30ကျော်မှဒါမျိုးတွေလုံနိုင်တယ်ငါတို့တွေ14 5နဲ့အသက်20ဘာလို့သူ့လိုမလုံနိုင်ရမှာလဲကျွန်တော် inspiration ရတယ်ဆိုတာကတော့ကျွန်တော်အဖိုးကဟိုရဲဘော်တုံးချိတ်ဟိုစပြီးတော့ဖြစ်တည်ဖို့ဘိုးကျောင်းအောင်ဆန်းနဲ့အရင်ဆုံးဂျပန်ကိုသွားတယ်နှစ်ယောက်တည်းသွားတယ်ကျွန်တော်အဖိုးနဲ့သွားတာပါဆိုတော့တခင်လှမြန်လို့ခေါ်ပါတယ်ဆိုတော့အဖိုးကတော့ကျွန်တော်ရဲ့ဒါတကယ်တဘောအလုံးရဲ့ hero
idol ပေါ့နော
်ဟုတ် idol ပေါ့နော်ဘာဖြစ်လို့လဲဆိုတော့အဖိုးကသူ့ယုံကြည်ချက်ကိုမြဲမြဲနောက်ဆုံးထွက်တဲ့အထိမြဲမြဲဆုပ်ကိုင်ပြီးတော့သူဟိုဆုံးတော့သွားတာပေါ့နော်ဆိုတော့အဲ့တော့အဖိုးရဲ့ဆုံးမစကားတွေလည်းရှိတယ်ဆိုတော့အဲ့တော့ဟိုဒီယုံကြည်ချက်တစ်ခုကိုကျွန်တော်တို့စပြီးတော့ဒါအိမ်မက်ပေါ့အိမ်မက်ကနေစတာပေါ့နော်ဆိုတော့အိမ်မက်တစ်ခုကိုကျွန်တော်တို့အကောင့်တယ်ဘွားမှာကိုယ်ပဲအကောင့်တယ်ဘွားမှာအိမ်မက်ဆိုတာမက်နေုံနဲ့
ဒါဘာဖြစ်မလား
ဖြစ်မလားအဓိကအဖိုးစီကကျွန်တော်ယူလိုက်တာဒီအဖိုးရဲ့တတိစွန့်လွတ်စွန့်စားရဲ့လှုပ်ဆောင်ချက်ယုံကြည်ချက်တစ်ခုကိုငဲမြင်းမြန်မြန်လှုပ်တဲ့စိတ်အဲ့ဒီဟာလေးကျွန်တော်ရင်ထဲမှာထည့်ပြီးတော့ဒီအမေရိကန်ကိုထွက်လာတယ်ငါလည်းဟိုတမိုင်းလေးတစ်ခုជីជីခန်းမမခန်းခန်းနှစ်နာရီမဟုတ်ဘူးဆိုရင်တော့ငါအနေနဲ့ခုနကပြောသလိုအုပ်လေးတစ်ချက
်အမေရိကန်ကိုဘယ်လိုလာဖြစ်ဖို့ဖြစ်သွားတာလဲဘယ်တော့ရောက်တယ်လဲအဲ့လိုပြောတ
ော့ကျွန်တော်လွန်ခဲ့တဲ့နှစ်နှစ်ဒီအချိန်ရရောက်တာအဓိကလာပြတာကတော့အမေကျွန်တော်အမေကကျွန်တော်အဲ့လိုဆိုင်းမစိမ့်မုံမစိမ့်နဲ့သူကပြောတယ်ဟိုသူတို့လည်းဒီချိန်တည်ကြရမှာပေါ့နော်အဲ့တော့သူတို့မတည်ခင်မှာကျွန်တော်အမေရိကန်နေပြီးတော့တစ်ခုခုလေးပညာလေးတစ်ခုဖြစ်အဲ့လိုတစ်ခုခုလေးသူတို့အတွက်ဟိုကျေးဇူးဆက်တဲ့အနေနဲ့ယူပေးပါလားလုပ်ပေးပါလားဆိုတော့ကျွန်တော်ကလည်းအမေရဲ့အဲ့ဒီစကားတခွန်းတဲ့ကြောင့်ဒါအဖေတို့အမေတို့ပေါ့နော်ဆိုတော့အဲ့ရရအမေခေါင်းတစ်ချက်ပဲညှိမိကျွန်တော်ဘာမှမစဉ်းစားပဲနဲ့ကျွန်တော်ထွက်လာ
ဖြစ်အောင်လုပ်ပြီးထွက်လာတာပေါ့
ဖြစ်အောင်လုပ်တာဒါအဖေနဲ့အမေတို့ကျွန်တော်ထွက်လာတာ
ပါဟိုအမှုပညာဆိုတာလည်းဟာဟိုကပကြီးဆွဲကျင်တယ်ဒါမှမဟုတ်လည်းတီရှာလေးထုတ်ကျင်တယ်ဆိုပြီးကိုကကောက်ခနဲ့လုပ်လို့မရဘူးလေ background ရှိမှရတာဟိုကအခြေခံရှိမှာအဲ့ဒီဟာတွေကဘယ်ရရဘလို့ background ရှိတာရှိတယ်
ကျွန်တော်ကမြန်မာပြည်မှာတော့ကျွန်တော်ငငယ်လေးတွေကပစီဆွဲတယ်ကျွန်တော်ဒီမြေပြူလေးတွေကိုပပူးထူတယ်ပြီးတော့ကျွန်တော်တချင်းရေးတယ်တချင်းဆိုတယ်ပြီးတော့ကြပြားတွေရေးတယ်ကျွန်တော်ကြပြားတွေကလည်း magazine တွေမှာဟိုအသုံးပြုတာခံရပူပါတယ်ဆိုတော့ကျွန်တော်ကဒီအမှုပညာနဲ့ပတ်သက်ရင်ကြတော့ကျွန်တော်ထင်တယ် natural born artist ဖြစ်မှာပေါ့ဟိုအမှုပညာဆိုတော့ကျွန်တော်ခံယူချက်ကတော့ကိုယ်ကိုယ်တိုင်ခံစားနေတာမျိုးဒါတချို့အမှုပညာရှင်တွေကခံယူရပါတော့ကျွန်တော်ကကြတော့မဟုတ်ဘူးအားလုံးခံစားလို့ရမယ်အထူးသဖြင့်ကိုယ်နိုင်ငံကိုယ်လူမျိုးတွေဥပမာကျွန်တော်တို့မြန်မာပြည်ကိုဆိုရင်ငါအနေနဲ့မြန်မာပြည်ကိုဘယ်လိုလေးသိအောင်ကပောင်ငါလုပ်ပြရင်ကောင်းမလဲပေါ့အဲ့တော့ကျွန်တော်အခု high hope ဆိုတာလုပ်လိုက်တယ် high hope ဆိုတာကလည်းကျွန်တော်ဘာဘာကိုယူထားရလဲဆိုတော့ကျွန်တော်ရိုးရိုးချင်းမြင့်မြင့်ကြံကိုကျွန်တော်ယူထားတာstay low key hopes up high ဆိုတော့အဲ့တော့ hopes up high ဆိုတော့ကျွန်တော်တို့ဟိုလူရယ်လို့ဖြစ်လာရင်အမြဲတမ်းမျှော်လင့်ချက်ဆိုတာအမြင်ကြီးမှထားတဲ့နယ်လို့ကျွန်တော်တို့ထင်တယ်ကျွန်တော်လည်းကျွန်တော်မျှော်လင့်ချက်မြင့်မားလို့ကျွန်တော်အမေတွေအဖေတွေရဲ့မြင့်မားတဲ့မျှော်လင့်ချက်ကိုဖြည့်ဆည်းပေးတယ်လို့ကျွန်တော်ဒီလိုရောက်လာတာပေါ့အဲ့တော့မျှော်လင့်ချက်မြင့်မြင့်မားမားထားတဲ့အတွက်ကျွန်တော်ရိုးရိုးချင်းမြင့်မြင့်ကြံနေပြီးတော့အနှစ်ချုပ်လေးကိုဆွဲထုတ်လိုက်ပြီးတော့ကျွန်တော် high hope လို့ပေးလိုက်တာခင်ဗျဟု
တ်ပြီအဲ့တော့အခုညီလေးထုတ်နေတဲ့ဒီ t-shirt နဲ့ဒီ street wear ပဲ
ဟုတ်ကဲ့ street wear ပါနော
်ဟိုအဲ့ဒါတွေကအမေရိကန်တဲ့နေဖြန့်နေရတာပေါ့မြန်မာပြည်ကိုဖြန့်နေပြီလားဘယ်လောက်ထိအောင်မြင်မှုရပြီလို့သိရတယ်လဲ
ကျွန်တော်ထုတ်ဖို့လုပ်ခဲ့ရတော့တစ်နှစ်ကျော်ပါပဲတစ်နှစ်ကျော်ပြီဒါမဲ့ကျွန်တော်အချိန်ကြီးအကြောင်းကြောင့်ပြီးတော့ဒီမှာကျတော့ ဟိုကျွန်တော်မှာ investment ကလည်းမရှိဘူးမရှိရတဲ့အတွက်ဟိုကျွန်တော်အဲ့ investment လေးတစ်ခုရအောင်ကျွန်တော်စုတယ်ပြီးအဓိကကတော့ design ကျွန်တော်ကဟို design ဘက်ကိုအထူးပြုပြီးလေ့လာနေတာဖြစ်တဲ့အတွက်ကျွန်တော် design ကိုလွယ်လွယ်လေးနဲ့မလွတ်ပေးလိုက်ချင်ဘူးနောက်တစ်ခုကကျွန်တော်က blue ဆိုတဲ့ဟိုဒီ mythical creature ပေါ့နော်ကျွန်တော်ဒန္နာကြီးလားတတဝါကြီးလားကျွန်တော်အင်ဒိုနီးရှားမှာလည်းရှိတယ်။ရူဒရာမှာလည်းရှိတယ်။ကမ်ဘောဒီးယားမှာလည်းရှိတယ်ဆိုမြန်မာမှာလည်းရှိတယ်။ဒါပေမဲ့ကျွန်တော်ဘလူးကိုကျွန်တော်ဘယ်ဘလူးနဲ့မှမတူချင်တာ
။ကိုမူဘိုင်ဘလူ
းကိုမူဘိုင် high hope ရဲ့ဘလူးဖြစ်ချင်တာ။အဲ့တော့အဲ့ဒါအရန်ခက်ခဲပါတယ်။ရှိနေတဲ့သူတို့ဟိုဒီဟို formula ပေါ့နော်။အဲ့ formula တွေကမှအစမ်းဆုံး क्वे ထွက်နေအောင်ဖန်တီးရတာကျွန်တော်တို့တော်တော်ခက်ပါတယ်။ကျွန်တော်စစ်ဘလူးလို့အားလုံးပြောထားတယ်။ဆိုတော့စစ်ဘလူးမှာစစ်မှန်ရှိရမယ်။ဟုတ်အားကိုးခြင်းစိတ်ဖြစ်ရမယ်ကျွန်တော်ရဲ့စိတ်အဲ့တော့ဒီဘလူးကိုကျွန်တော် create လုပ်တာကိုကျွန်တော်တော်တော်ကြားတယ်ကျွန်တော်အခါရာနဲ့ချီပြီးပြင်ရတယ်
ဒီမှာကိုယ့်အကိုကိုလန်းကိုခင်းပြီးတော့စပြီးထိုးဖောက်တယ်ပေါ့နော်မြန်မာယဉ်ကျေးမှုနဲ့ဒီအနောက်တိုင်း culture နဲ့ပေါင်းပြီးတော့ဒီ streetwear diffusion တွေထုတ်နေတယ်ဆိုတော့ဟိုလူငယ်တွေနောက်လူငယ်တွေသိရအောင်ပေါ့နော
်ဟို
အခက်ခဲတွေဘာတွေရှိခဲ့တယ်ဘာဆိုတော့ဒီအမျိုး product တစ်ခုထွက်ဖို့ဆိုတာကမလွယ်ဘူးလေ
ဟုတ်
တယ်မလား
ဟုတ်ကဲ့
ဆိုတော့အဲ့ဒါလေးကိုခတ်တူတူလေးအခုရှင်းပြပါဦးမိလေးကြုံရတာခက်ခဲရပါတယ
်ကျွန်တော်ကြုံရတဲ့ခက်ခဲကတော့အဆုံးပါပဲအဲ့စပြီးတော့ဒီ product နောက်ပြီးကျွန်တော်ကစထုတ်တဲ့ဟာကို 100% made in USA ဖြစ်ချင်တယ်အဲ့တော့ကျွန်တော်အနေနဲ့ယူသနာပုံမလင်းပြောရင်ကျွန်တော်ဘာမှမသိဘူးမသိရတဲ့ကျွန်တော်အစာဆုံးလေ့လာတယ်ဒီ T-shirt ရဲ့အသားဘယ်လိုအစာဆုံးမှချီရဘယ်လိုသွားရဲ USA product တွေကဘာကြောင့်သူများနဲ့ကွဲထွက်ပြီးကောင်းနေရလဲအဲ့ဒါလေးကျွန်တော်လေ့လာအမျိုးစအနေဆုံးလေ့လာရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာကျွန်တော်တော်တော်ကြားတယ်နောက်ဆုံးကျွန်တော်ဟိုအားလုံးကိုကျွန်တော်ပြောရဲဟာလေးတစ်ခုရှိပါတယ်ကျွန်တော်ဒီဘလူးကိုအသက်သွင်းဖို့ပေါ့ကျွန်တော်ဘလူးအသက်သွင်းရလို့ကျွန်တော်ပြောရဲဒီ high hope ကိုအသက်သွင်းဖို့ဒီပထမဆုံးဘလူးကိုထုတ်နိုင်အောင်ကျွန်တော်၃လခောက်ဆွဲပြုစားခဲ့ရပါတယ်ဆိုတော့ဘာလို့ဆိုဒီမှာနေစိတ်စားစိတ်အရန်စိတ်ကြီးပ
ါ
အရန်စိတ်ကြီးတော့ကျွန်တော်ဒီဟာလေးဖြစ်လာဖို့ကျွန်တော်တကယ်ကိုကျွန်တော်၃လကျော်ခောက်ဆွဲပြုစားပြီးတော့ပတ်စံစုပြီးတော့ဒီဘလူးကိုလောက်ခဲ့တာအမေရိကလည်းဖြစ်တယ်နေစိတ်စားစိတ်အရန်စိတ်ကြီးရဲ့နယူးယောက်မှာလည်းဖြစ်တဲ့အတွက်ဟုတ်မလွယ်ပါဘူးအလုပ်လည်းလုပ်ရတယ်စာရည်လည်းလေ့လာရတယ်ဒီဇိုင်းတွေလည်းဆွဲရတယ်ကျွန်တော်တနည်းကို၄နာရီလောက်ပဲအိပ်ရပါတယ်ဆိုတော့အဲ့တော့ဒီဟာကြီးဖြစ်လာဖို့ကတော့ခုနကဟိုအစကနေပြီးတော့အခုဖြစ်ဘလူးထွက်လာတဲ့အထိမှာတော့ကျွန်တော်ဟိုခက်ခဲတယ်ဆိုတော့ဟာတဲ့အများကြီးကြော်လို့မိခက်ခဲပါတယ်ဒါပေမဲ့ခုနကကျွန်တော်ပြောသလိုပဲဘလောက်ပဲခက်ခဲပါဟိုဖြစ်အောင်လုပ်မယ်ဆိုတော့စိတ်တစ်ခုဟာအရေးအကြီးဆုံးပါ
အခုဒီ product တော့စထွက်လာပြီကိုရုံလုံးပေါ်လာပြီပေါ့နော်တဖြည်းဖြည်းနဲ့ကို T-shirt တွေပါလေထုတ်နိုင်နေပြီဈေးကွက်ကိုဖြတ်စဖြတ်နိုင်ပြီ
ဟုတ်ကဲ့
ဘယ်လောက်အထိရှင်းမှန်းချက်ထားသလဲ
အာကျွန်တော်ကကြတော့အခုကျွန်တော်နယူးယောက်မှာလုပ်တဲ့ရည်ရွယ်ချက်ကဟုတ်ကျွန်တော်ရဲ့ goal ပေါ့ goal ကကြတော့ကျွန်တော်နယူးယောက်မှာလုပ်တဲ့ရည်ရွယ်ချက်ကဟိုကျွန်တော်အခုဒီမှာမထင်မှတ်ပဲနဲ့လေ Rihanna နဲ့ကျွန်တော်ဆုံနေ Adrian Brody နဲ့ဆုံနေဆိုတော့အဲ့မှာကျွန်တော်ကဘာအလင်းလေးပွင့်သွားလဲဆိုတော့ငါတီရှပ်ကိုသူတို့များဝယ်လိုက်ရယ်ဆိုကဘာကျော် celebrity တယောက်ယောက်ကိုပေါ်မှာကျွန်တော်တို့မြန်မာမှုတစ်ခါမှမမြင်ဘူးသေးပါဘူ
းအခုလုံနိုင်ပြီလားတယောက်ယောက
်ကျွန်တော
်ဟုတ်လားလားတီလား
ဟုတ်တယ်ကျွန်တော်အခုအဲ့လမ်းကြောင်းတွေကိုသွားနေတယ်ပေါ့နော်ဆိုတော့ကျွန်တော်တချို့သူတို့ရဲ့ဒီပတ်သက်ရာပတ်သက်ကြောင်းတွေပေါ့ပတ်သက်ရာပတ်သက်ကြောင်းတွေနဲ့ကျွန်တော်စကားတွေလိုက်ပြောထားတယ်အဲ့အတွက်သူတို့ကလည်းကျွန်တော်ကိုဗာပြန်ပြောလဲဆိုတော့ကျွန်တော်ဘက်က unique ဖြစ်နေတဲ့ product တစ်ခုသူတို့ကိုပြနိုင်ရမယ်သူတို့
သူတို့လက်ကားတော့ဖြစ်ပေါ့
ကျွန်တော်ဘက်ကပြနိုင်ရမယ်ကျွန်တော်သူများလို့မျိုးဒေါ်လာ300ချီလည်းမပေးနိုင်ဘူးပေါ့နော်အဲ့တော့အဲ့ဒီကျွန်တော်ရဲ့ goal ကတော့အဲ့ဒါပါကျွန်တော်တို့မြန်မာမှုတီဟိုဟာကိုကဘာကျော်artist တရားရောက် celebrity တရားရောက်ကိုပေါ်မှာရောက်ကိုရောက်ရမယ်ဆိုရဲစိတ်ပ
ါဟုတ်ပြီကိုလင်းနာကျေးဇူးအများကြီးပါတ
ယ်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မေလ26ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ကြရမှာပါဒီအစီအစဉ်တွေထဲကမှာအခုအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်ရှင်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ
်ဌာနတွင်အဂတိလိုက်စားမှုတားဆီးကာကွယ်ရေးဟာလက်ရှိတာဝန်ထမ်းဆောင်နေကြတဲ့ဦးစီးဌာနအကြီးအမှုတွေနဲ့လုပ်ငန်းဌာနအကြီးအမှုစုစုပေါင်း200လောက်ရဲ့အားထုတ်မှုအပေါ်မှာပဲတည်နေတယ်လို့အဂတိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါတယ်။မေလ20ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးအတွင်းကော်မရှင်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေရဲ့ဆွေးနွေးချက်တွေအပေါ်ပြန်ပြီးဆွေးနွေးချိန်သူကအဲ့လိုပြောလိုက်တာပါ။သူအဲ့လိုပြောလိုက်ရတာကလည်းအကြောင်းရှိပါတယ်။ကော်မရှင်အစည်းအဝေးခန်းစာကိုဆွေးနွေးချိန်မှာအမတ်တချို့ကအဂတိလိုက်စားမှုဖြစ်နိုင်တဲ့အန္တရာယ်စုံနဲ့ရောက်နေကြတဲ့ဌာနတွေမှာအဲ့ဒီဌာနကနိုင်ငံဝန်ထမ်းတွေနဲ့ပဲအဂတိလိုက်စားမှုတားဆီးကာကွယ်ရေးအဖွဲ့ CPU တွေဖွဲ့ထားလေတော့အဲ့ဒီ CPU တွေဟာမုံလာကင်းစောက်တဲ့ယုံတွေဖြစ်လာလိမ့်မလားဆိုပြီးမိကွန်းထုတ်ခဲ့တဲ့အပေါ်သူကအဲ့လိုပြန်ဖြေရှင်းလိုက်တာဖြစ်ပါတယ်အဂတိလိုက်စားမှုတက်ဖြစ်ရင်နဲ့ပတ်သက်ပြီးကော်မရှင်ကဘယ်လိုကင်တွယ်နေသလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စီရောက်လာတဲ့တိုင်ကြားစာတွေထဲမှာကော်မရှင်အနေနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေတစ်ခုတည်းကိုပဲကိုင်ဆွဲပြီးညှိဆွေးမှုရှိမရှိစစ်ဆေးရတဲ့အကြောင်းတချို့တိုင်ကြားစာတွေဟာသက်ဆိုင်ရာဌာနတွေနဲ့ပဲပတ်သက်တဲ့အတွက်အဲ့ဒီဌာနဘက်ကိုမှတ်ချက်နဲ့ပြန်လည်ပေးပို့ရတာဖြစ်ကြောင်းဒါဟာတိုင်ကြားစာတွေဟာဥပဒေနဲ့ညှိဆွေးမှုမရှိဘူးလို့ဆိုလိုတာမဟုတ်ကြောင်းတချို့ကိစ္စတွေကိုဌာနဆိုင်ရာအကြီးအကဲတွေအနေနဲ့ဌာနရင်းအရေးယူမှုပြုလုပ်နိုင်တယ်လို့တချို့ကိစ္စတွေကိုတော့ညီဆွတ်တဲ့ဥပဒေအလျောက်တရားစွဲဆိုတင်ပို့တာမျိုးလုပ်ဖို့လိုကြောင်းဌာနဆိုင်ရာအကြီးအကဲတွေကအဲ့ဒီလိုအရေးယူဆောင်ရွက်မှုမျိုးတိတ်မလုပ်တဲ့အတွက်အမတ်တချို့ကမုံလာဦးကင်းစောင့်တဲ့ရုံပုံပြင်နဲ့တင်စားပြောတာဖြစ်ကြောင်းဦးအောင်ကြီးကနှိုင်းယှဉ်ပြောဆိုခဲ့တာဖြစ်ပါတယ်။သူ့အတွေ့အကြုံအရဌာနရင်းအာဂတိလိုက်စားမှုတွေမှာအောက်ကနေအထက်ကိုပံ့ပိုးပေးမှုတွေကိုတွေ့ရှိခဲ့ရတယ်လို့အောက်ခြေကအကျင့်ဖောက်ပြန်မှုကျူးလွန်တဲ့အခါအထက်ကလာစစ်ဆေးတဲ့အရာရှိကြီးတွေကိုယ်တိုင်ကဖြစ်ရမှန်ကိုဖော်ထုတ်စစ်ဆေးအရေးယူမဲ့အစားကျူးလွန်ခဲ့တဲ့အဖြစ်တွေကိုဖုံးဖိပြုပြင်ပေးခဲ့ပြီးပေါ်လျော်အောင်လုပ်ပေးခဲ့လို့ကော်မရှင်ကအရေးယူခဲ့ရတာတွေတောင်ရှိတယ်လို့ဆိုပါတယ်လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အဂတိလိုက်စားမှုကိုဥအောင်ကြီးကတနိုင်ငံလုံးမှာဒလေးစရိုက်သဖွယ်ပြန့်နှံ့နေတဲ့အဂတိလိုက်စားမှုစနစ်ဆို systemic corruption လို့နာမည်တက်ပါတယ်။ဒါတွေကိုစုံစမ်းစစ်ဆေးတရားစွဲထောင်ချုံနဲ့ပပျောက်သွားအောင်လုပ်ဖို့မလွယ်ဘူးလို့လည်းရှင်းပြပါတယ်
။ဒါကြောင့်သူတို့ကော်မရှင်အနေနဲ့အဂတိလိုက်စားမှုတိုက်ဖြစ်ရင်းနဲ့ပတ်သက်ပြီးပညာပေးတာ၊ကြိုတင်တားဆီးကာကွယ်တာစုံစမ်းစစ်ဆေးတရားစွဲတာစတဲ့ချင်းကန်ဒီ၃မျိုးနဲ့ဖြည့်ရှင်းဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ပညာပေးတဲ့စီမှာပြည်သူတွေအနေနဲ့စိတ်ကြွယ်ရမှာတော့ဒီလိုအကျင့်ဆိုးမျိုးကိုလုံးဝလက်မခံနိုင်ဘူးမလုပ်ဘူးဆိုတော့ကောင်းမွန်တဲ့စိတ်နေစိတ်ထားနဲ့အမှုကျင့်တွေဖြစ်ပေါ်လာအောင်လုပ်တာပါ။ဒါကိုမူလတန်းကစတဲ့ပညာပေးရေးအစီအစဉ်မျိုးမှာထည့်သွင်းထားပြီးအကျိုးသက်ရောက်မှုရဖို့အချိန်ကြာနိုင်ပေမဲ့တာရှည်လဲခံတစ်ချိန်မှာအဂတိလိုက်စားတဲ့ယဉ်ကျေးမှုကိုချုပ်ငိမ့်သွားစေနိုင်တယ်လို့ဆိုပါတယ်။နောက်တနည်းကတော့အဂတိလိုက်စားမှုတွေမဖြစ်အောင်တားဆီးကာကွယ်တာမျိုးပါလက်ရှိလက်ပြလက်ယူများတယ်လို့နာမည်ထွက်တဲ့ဌာနဆိုင်ရာတချို့မှာဌာနတွင်ကလူတွေနဲ့ပဲ CPU အဖွဲ့တွေဖွဲ့စီပြီးမိသားစုစိတ်ဓာတ်နဲ့ပြုပြင်ထိန်းချောင်းပေးနေတယ်လို့ရှင်းပြပါတယ်
အဂတိလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့တချို့နိုင်ငံတွေမှာလုပ်တယ်လို့ခက်ချက်ချက်ကင်တွယ်လိုက်ပါလားဆိုတော့အမတ်တချို့ရဲ့အကြံဉာဏ်ကိုတော့ မြန်မာနိုင်ငံရဲ့အခြေအနေရရနဲ့မတူညီလို့လိုက်လုပ်လို့မရဘူးလို့ဥအောင်ကြီးကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာအသေးစားအာဂရီလိုက်စားမှုတွေမကြာဆင်းရခြင်းရဲ့အဓိကအကြောင်းရင်းတစ်ခုဟာရုံးဌာနတွေမှာအယိုးဆွဲနေတဲ့ဌာနရင်းအာဂရီလိုက်စားမှုတွေကြောင့်လို့ထောက်ပြပါပါတယ်။အဲ့ဒီဌာနတွေမှာတာဝန်အရှိဆုံးသူတွေကိုတွက်ကြည့်ရင်စုစုပေါင်းလူ100လောက်ပဲရှိတာမို့အာဂရီလိုက်စားမှုတိုက်ဖျက်ရေးမှာအဲ့ဒီလူ100ဝန်းကျင်အရေးပါတယ်လို့ပြောလိုက်တာပါ။တကယ်တော့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဟာသူ့ဘာသူအလုပ်တွေလုပ်နိုင်တဲ့လောက်လုပ်ခဲ့ပါတယ်။2018စက်တင်ဘာလမှာအာဂရီလိုက်စားတယ်လို့ကြော်စောသတင်းဖြစ်ပေါ်ခဲ့တဲ့ရန်ကုန်တိုင်းဥပဒေချုပ်ဦးဟန်ထူတိုင်းနယ်ခရိုင်အဆင့်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲတပ်ဖွဲ့ကရဲမှူးတယောက်စုစုပေါင်း6ယောက်ကိုအာဂရီတိုက်ဖျက်ရေးဥပဒေနဲ့ရုံးတင်တရားစွဲနိုင်ခဲ့ပါတယ်။2019မတ်လအရောက်မှာတော့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့သူ့ကိုလက်ထတို့ခဲ့တယ်လို့အထောက်အထားတွေ့ခဲ့ရတဲ့ GGS ကုမ္ပဏီကတာဝန်ရှိသူ3ယောက်ကိုအာဂရီတိုက်ဖျက်ရေးဥပဒေနဲ့အရေးယူပြနိုင်ခဲ့ပါတယ်။ဒါတွေကတော့ငါးကြီးကြီးဖမ်းပြခဲ့တဲ့တာရကတွေပါ။နောက်ထပ်ထူးထူးခြားခြားလုပ်ပြတာတစ်ခုကပြည်သူတွေအတော်လေးစိတ်ဝင်စားတဲ့မိုးထီမိုးမိရွှေတူးပေါ်ရေးလုပ်ငန်းအရှုပ်တော်ပေါ်မှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲလိုက်နိုင်ခြင်းပါအာဂရီလိုက်စားသူရောအာဂရီလိုက်စားပါတယ်ဆိုပြီးစနစ်တကျအကွက်စင်လိမ့်လဲတိုင်တန်းသူကိုပါအရေးယူနိုင်ခဲ့ခြင်းပါဖော်ပြပါအရေးယူမှုအလုံးထက်ထူးခြားတဲ့အမှုတစ်ခုကတော့ရေးအေးမြင့်နဲ့မြစ်ချောင်းများဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကညွှန်ကြားရေးမှုချုပ်ဒုညွန်ကျုံနဲ့ညွှန်မှုတွေရဲ့အာဂရီလိုက်စားမှုကိုပေါ်ထုတ်နိုင်ခြင်းဖြစ်ပါတယ်ဒါဟာဌာနဆိုင်ရာထဲမှာအရင်ကလှုပ်ထုံးလုံနီးလူလူတောင်ဖြစ်ခဲ့တဲ့ဝိုင်းကြီးချုပ်စနစ်နဲ့အာဂရီလိုက်စားတာမျိုးကိုပေါ်ထုတ်အရေးယူနိုင်ခဲ့ခြင်းပါအ
ာဂရီတိုက်ဖြစ်ရေးကော်မရှင်ဘက်ကအဲလောက်လုံနိုင်ပေမဲ့အခြားအကန့်အသတ်တွေအများကြီးရှိနေပါသေးတယ်ဆက်ဆက်ဥပဒေတချို့ပြဋ္ဌာန်းနိုင်မှုလိုနေသေးတာကော်မရှင်အနေနဲ့အာဂရီလိုက်စားမှုတိုက်ဖြစ်ရေးဥပဒေကလွဲရင်အခြားဘာဥပဒေနဲ့မှလုံခြုံဆောင်ရွက်လို့မရနိုင်တာလူအင်အားနည်းပါးတာတမတော်နဲ့ဆိုင်တာကင်တွယ်လို့မရတာစတာတွေဖြစ်ပါတယ်။ဒါကြောင့်ဦးအောင်ကြီးပြောသလိုပဲမြန်မာနိုင်ငံမှာအာဂရီလိုက်စားမှုတိုက်ဖြစ်ရေးအောင်မြင်ဖို့ဆိုရင်ကော်မရှင်တစ်ခုတည်းအကောင့်ထဲပို့လို့ရမှာမဟုတ်ပဲအရေးကြီးတဲ့ဌာနဆိုင်ရာလူကြီးအယောက်100လောက်အပါအဝင်မန္တန်ကြီး300နဲ့ပြည်သူတွေတက်ညီလက်ညီပူးပေါင်းပါဝင်မှခီးရောက်နိုင်မယ်ဖြစ်ကြောင်းပ
ါ။ခုစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာကိုလည်းနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိတ်ချစ်သောရရှင်တွေအတွက်မေတ္တာတီးလက်ဆောင်မြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်နော်။အခုတော့အရင် VOA သတင်းတွေအောက်မှာမှတ်ချက်တွေလေးတွေနဲ့ VOA ကိုစာရေးလာကြတဲ့သောရရှင်တွေရဲ့ Facebook ပေါ်ကမှတ်ချက်လေးတွေကိုဝေမျှပေးခြင်းပါတယ်။မြင့်အောင်ဆိုတဲ့သောရရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းသာခြင်းနဲ့ပြည့်စုံကြပါစေဆုပြုဆုတောင်းပေးလာပါတယ်။ကျင်းပြင်းနဲ့ကြာရင်စိတ်ကြီးမျိုးနဲ့လဲစောကြီးရွာကသောရရှင်ဖြစ်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်မြင့်လှိုင်ကတော့ VOE ကိုအမြဲတမ်းနားဆင်နေသောရရှင်ဖြစ်ပါတယ်တဲ့။ကျွန်တော်ကတော့ကပါစာတကားမှမပို့ဘူးပါဘူး။အမြဲနားထောင်နေတာရေဒီယိုကပါ။အချိန်ကြာပြီဆိုရင် VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။ပြည်တွင်းတဲ့နိုင်ငံတကာသတင်းတွေကြားပြီးတော့မှအိတ်လို့ရပါတယ်ဆိုပြီးရေးလာပါတယ်။ညာရွှေဆိုတဲ့သောရရှင်ကတော့ဥသောဇန်သားရဲ့အတန်ငွေရေတဲကကြားပြီးတော့သဘောကျခဲ့တာပါတဲ့အခုမှမြင်ဘူးလို့ကျေးဇူးတင်ပါတယ်ဥသောဇန်သားကိုကျမ်းမှစိတ်ချမ်းသာပါစေဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဥသောဇန်သားဆရာတော်မင်းတုံညာနဲ့တွေ့ဆုံမိမြန်ခင်ရုပ်မြင်တက်ကြမှာထုတ်လွှင့်ပေးခဲ့တာကိုကြည့်ရှုပြီးရေးလာတဲ့သောရရှင်ဖြစ်ပါရဲ့နောက်ထပ်သောရရှင်တစ်ယောက်ကလည်းညာဝဒီကသောရရှင်လှနှုတ်တင်တာပါသူကဥချော်ဇန်သားကို BBC မှာတာဝန်ထမ်းဆောင်တော့ကစကားပြောပြခဲ့တာအခုထိသတိရလျက်ပါကျမ်းမာပြီးတော့လူရင်စင်နာပြေဝပါစီလို့ဆုတောင်းပေးပါတယ်ဟုတ်ကဲ့ပါဥချော်ဇန်သားကိုစားကျေးဇူးတင်ပါတယ်နော်တားလဲဆိုတဲ့သောရရှင်ကလည်းဗီဒီယိုကလူတော်တော်များများကိုမြင်တွေ့ဘူးပါပြီဥချော်ဇန်သားကိုအရင်အားကြပါတယ်မဲတနာကျော်တယောက်မမြင်ဘူးသေးပါဘူးတဲ့ဟုတ်ကဲ့ပါကိုသားလက်ရေကျမတို့ရဲ့ VOA Facebook အစာမျက်နှာမှာကျမတို့ VOA အဖွဲ့သားတွေအားလုံးရဲ့တက်ပုံတင်ထားပေးပါတယ်နော် ေးခိုင်ဆိုတဲ့တော်ရချင်းကတော့ဒီအမေဖြေကဏ္ဍမှာဆရာတော်ကျမ်းမာချမ်းသာပြီးတော့သာသနာကျိုးတိုင်းပြည်ကျိုးစတဲ့တပူထမ်းဆောင်နိုင်ပါစေတဲ့နောက်ထပ်တော်ရရှင်ကိုအောင်ကလည်း VOE ကတစင်တပည့်တော်ဦးတင်ပါတယ်လို့ရေးလာပါတယ် VOE အစီအစဉ်တွေကိုကြည့်ရှုပြီးရေးလာကြတဲ့တော်ရရှင်ရဲ့မှတ်ချက်တူလေးတွေဖြစ်ပါတယ်မြမလူငယ်လေးဆိုတဲ့တော်ရရှင်ကလည်း VOE ကိုအမြဲတမ်းနားထောင်တဲ့တော်ရရှင်ပ
ါ VOE သတင်းကိုစောင့်ကြည့်တဲ့ညတိုင်းပေါ့သတင်းနားထောင်လိုက်တိုင်းနိုင်ငံခြားသတင်းတွေပဲကြည့်နေရတယ် VOE မြန်မာသတင်းဌာနကမြန်မာသတင်းများများကိုအဓိကထားပြီးလွှင့်ပေးစေချင်ပါတယ်ကျေးဇူးပါ
နိုင်ငံသားသတင်းတွေပဲကြည့်နေရတယ်ဆိုလို့နိုင်ငံသားသတင်းတွေပဲတင်တဲ့ post တွေကိုရွေးပြီးတော့ကြည့်မိတယ်ထင်မိပါရဲ့နော်။ဘာလို့လဲဆိုတော့ကျမတို့နေ့စဉ် VOE ကနေပြီးတော့ဒီ radio ရုပ်မြင်သံကြားတို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးမှုပြန်လွှင့်မှုတွေအားလုံးမှာနိုင်ငံတကာသတင်းမြန်မာသတင်းအားလုံးကိုမျက်မျက်တတာထည့်ထားပါရဲ့။အရေးကြီးရင်ကြည့်တယ်လို့မျိုးအရေးကြီးတဲ့သတင်းကိုဦးစားပေးတင်ပါရယ်ဒါမှမဟုတ်လေတေချာကတော့ကျမတို့မြန်မာပြည်ကသတင်းတွေကိုအများစုထည့်သွင်းပြီးဖော်ပြပေးပါရယ်နော်။အခုလိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါရယ်။VOE ကနေပြတချို့အစီအစဉ်တွေတင်ဆက်ပေးပါဆိုပြီးရေးလာကြတဲ့တော်ရရှင်တွေရဲ့ဒီစာလေးတွေကိုလည်းပြောပြပေးကြပါမယ်။ဘလို့အစီအစဉ်တွေကိုသူတို့နားထောင်ချင်တာလဲဆိုရင်မြန်မာပြည်သူများအကျိုးမျှော်တောင်းဆိုပါတယ်ဆိုပြီးရေးလာတဲ့ဒီ Facebook က post တစ်ခုမှာတော့ VOE မြန်မာသတင်းကိုလေးစားစွာဖြင့်သတင်းတစ်ခုအနေနဲ့တင်ဆက်ပေးဖို့တောင်းဆိုပါတယ်တဲ့။မြန်မာနိုင်ငံပိုင်ပြည်သူပိုင်တရားစာတများမြန်မာပြည်သူတွေအတွက်အသုံးပြုချိန်တက်ပြီဆိုတာကိုသတင်းတစ်ခုအနေနဲ့တင်ဆက်ပေးပါတဲ့။နောက်ထပ်တော်ရရှင်နွေနွေခိုင်ဆိုတဲ့တော်ရရှင်ကလည်းအဲ့ဒီရက်ပိုင်းတွေမှာပဲရေးလာတာပါ။နိုင်ငံပိုင်ပြည်သူပိုင်တွေကိုပြည်သူတွေပိုင်ဆိုင်ပတ်သက်ခွင့်ဘလို့ရှိတယ်လဲဆိုတဲ့အကြောင်းလေးတွေကိုတင်ဆက်ပေးပါမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကိုစားပြုပြီးတော့ဖြေကြားပေးပါတဲ့နိုင်ငံအတွက်တည်ရန်စာတာတွေတုံးသိမ့်ပြီဆိုတဲ့သတင်းတွေတင်ပေးပါဆိုတော့ရေးလာတာပါသူတို့ကတော့မြန်မာနိုင်ငံကတည်ရန်စာတာကပြည်သူအတွက်ဘလို့အသုံးပြုရမလဲဆိုတဲ့အကြောင်းအရာကိုကာကနနအားလုံးကိုအတိပေးမှုလုပ်ချင်တယ်ထင်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့ဆီယမတအူးအနေနဲ့တောင်းဆိုပါတယ်ဆိုတော့ရေးလာတာပါ
အခုမြန်မာပြည်မှာပြုလုပ်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာလူကြီးများနဲ့တွေ့ဆုံဆွေးနွေးပွဲလေးများပြုလုပ်ခဲ့ရင်မြန်မာပြည်မှာအလွဲများကိုသက်ဆိုင်ရာလူကြီးတွေသိရှိအောင်ဆွေးနွေးပေးပါလို့ VOE ရဲ့ပရိသတ်ဆရာမတဦးအနေနဲ့တောင်းဆိုပါရစေရှင်မြန်မာပြည်ကအခြေခံဆရာဆရာမတွေလည်းယူကြရပါတော့မယ
်ဟုတ်ကဲ့ပါပညာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပြီးဖို့ဒီတော်ရရှင်တောင်းဆိုလာတာပါဒါနဲ့ပြီးခဲ့တဲ့ကျွန်တော်တို့စနေ18ရက်နေ့ထင်ပါတယ်မေလ18ရက်နေ့တုန်းကပဲ VOE ရဲ့စနေရုပ်မြင်သံကြားအစီအစဉ်မှာဒီမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘာတွေလှုပ်ဆောင်နေလဲဘာတွေရှေ့ဆက်လှုပ်ဖို့လိုအပ်သေးလဲဘလို့အခက်အခဲတွေနဲ့ကြုံတွေ့နေရလဲဆိုတာတွေကိုဆွေးနွေးပေးသွားပါမယ်နော်အဲ့ဒီအစီအစဉ်လဲကြည့်လိုက်ပါအောင်လို့ပြောချင်ပါတယ်ရေဒီယိုကနေပြီးတော့လဲမေလ19ရက်နေ့ကတင်ဆက်ပေးသွားပါတယ်ဒီအစီအစဉ်တွေကိုနားထောင်ဒါမှမဟုတ်လဲမကြည့်လိုက်ရအောင်ဆိုတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာဒါမှမဟုတ် VOE မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာတွားပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်မြန်မာနိုင်ငံရဲ့ပညာရေးပိုင်းပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြပေးထားတာဖြစ်ပါတယ်အခုဆက်ပြီးရင်ဖွင့်လာတဲ့တော်ရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ် VOE လောက်ပါအောင်ထိုင်းမြန်မာရွှေပြောင်းအလို့သမားတွေဒုက္ခတွေ့ရမယ်ထင်ပါတယ်ဆိုပြီးတော့ Messenger ကနေပြီးရေးလာတဲ့တော်ရရှင်ကတော့သူသိကျင်တဲ့တရင်တစ်ခုအတိပြုပေးပါဆိုပြီးမေးလာတာဖြစ်ပါတယ
် VOE ရဲ့လုတ်ပေါင်းဗျာထိုင်းမြန်မာရွှေပြောင်းလူသမားတွေအတိဒုက္ခရောက်တော့မှာနဲ့တူပါရဲ့လက်ရှိကန်ဆောင်ထားကြတဲ့ MOU စနစ်မဟုတ်တဲ့ CI ကန်ဆောင်ထားတဲ့ရွှေပြောင်းလူသမားတွေအနေနဲ့2023လပိုင်း MOU စနစ်ကိုပြောင်းရွှေ့ကန်ဆောင်ရမယ်တဲ့သတင်းမှန်ဟုတ်မဟုတ်လေ့လာစီကျင်တယ်ဗျာထိုင်းနိုင်ငံဆိုတာကမြန်မာနိုင်ငံသားတွေအတွက်အရေးပါတဲ့သွေးကြောတစ်မြင်ပါ
ဟုတ်ကဲ့ပါဒီတော့ရှင်ကိုဖြေကြားပေးရမယ်ဆိုရင်တော့ကျမဒီထိုင်းနိုင်ငံကကျမတို့တရင်တော့မဲအေးမာကိုလှမ်းပြီးတော့ဟုတ်ပါတယ်တဲ့ဒီတော့ရှင်ပြောတဲ့အတိုင်းပဲ2020ဒီဇင်ဘာကုန်ရောက်ရင်ဒီစနစ်ပြောင်းတော့မယ်လို့ပြောပါတယ်မဲအေးမာရေဒီကိစ္စနဲ့ပတ်သက်တော့ဒီတော့ရှင်ဒီမေးထားတာလေးကိုနည်းနည်းမသိသလောက်ပြောပြပေးပါရှင
်ဒီမဲတနာရေဒီလိုပါဒီအရင်တော့ကပေါ့နော်ဒီထိုင်းဆိုးရကနေပြီးတော့ဒီ2020ခုနှစ်မတ်လအကုန်ချိန်မှာပေါ့နော်ဒီဒီလူမျိုးဝဖြစ်ကြအထောက်ထားစာအုပ်ပေါ့ CI ဆိုတဲ့စာအုပ်ကိုင်ထားတဲ့သူတွေအားလုံးကတရားဝင်ဖြစ်သွားအောင်နှစ်နိုင်ငံသဘောတူညီချက် MOU နဲ့ပဲနားရတော့မယ်ပေါ့နော်ဒီစာအုပ်ဒီကိုင်လို့မရတော့ဘူးဆိုပြီးတော့အဲ့လိုမျိုးကြီးညာထားတယ်အဲဒါပေမဲ့ဒီမေလ ဆက်သုံးရက်နေ့တည်းမှာပဲသူတို့ပြန်ပြီးနှစ်နိုင်ငံညှိနှိုင်းကြပြီးတော့နှစ်နိုင်ငံလို့ဒီမှာဝန်ကြီးဌာနတွေညှိနှိုင်းကြပြီးတော့ပြန်ပြီးတော့6လတက်တန်းထပ်တူပေးလိုက်တယ်2020ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိနောက်ဆုံးထားပြီးတော့ပေါ့နော်ဒီစာအုပ်တွေကနေပြီးတော့တရားဝင် MOU နဲ့သာနားတော့မယ်ပေါ့အဲ့တော့2020ဒီဇင်ဘာလ31ရက်မတိုင်ခင်မှာပဲပေါ့နော်ဒီ CI ခြင်ထားတဲ့သူတွေကမြန်မာနိုင်ငံကိုပြန်ပြီးတော့ခါကြတော့ဒီ MOU နဲ့တရားဝင်လာတော့မယ်အဲ့ခါကြရင်နိုင်ငံကူးလက်မှတ်စာအုပ်ပေါ့နော်ဒီတရားဝင်လာတော့မယ်ပေါ့အခု CI ကကြတော့မိသူမိဘဖြစ်ကြောင်းထောက်ထားစာအုပ်ဖြစ်တဲ့အတွက်အဲ့ထဲမှာဟိုတကောင်ကြီးမရှိလဲရတယ်မှတ်ဖို့ဒီမရှိလဲရတယ်အဲ့လိုလုပ်ပေးထားတာပေါ့အခုဒီ2020ခုနှစ်ဒီဇင်ဘာလ31ရက်နေ့နောက်ဆုံးထားပြီးတော့လိုရမယ့်ဟာကတော့ဒီတရားဝင်ပြီးနဲ့သာလာတော့မယ်တရားဝင်လို့သမားတို့ကထိုင်းရလက်ခံမယ်ဆိုပြီးပြောထားတဲ့အတွက်အလို့သမားတွေကအဲ့ဒီပုံစံအတိုင်းပဲလာတော့မယ်အခြေအနေမျိုးရှိတာပေါ့နော
်ဟုတ်ကဲ့ပါမင်းမသူတည်တဲ့လောက်အခြေအနေအကုန်လုံးကိုလောလောဆယ်လက်ရှိအခြေအနေတွေကိုပြောပြတော့တာဖြစ်ပါရင်ဒီတော့ရှင်ကိုလည်းကျမဆက်ပြီးပြောရမယ်ဆိုရင်ကျမတို့အနေနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ထူးရင်ထူးတယ်လို့ဆက်ပြီးသတင်းတင်ဆက်ပေးတော့မှာဖြစ်ပါတယ်။စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်။မင်းမကြီးဖြစ်ကြားပေးတာကျေးဇူးတင်ပါတယ်နော်။နောက်ထပ်တော့ရှင်တယောက်နောက်ထပ်ရင်ဖွင့်လာတဲ့တော့ရှင်တယောက်ကတော့ဖြိုးမြင့်နိုင်ဆိုတဲ့တော့ရှင်မှာ Messenger မှာစာရေးလာတာပါ။အေပြီလတော့ကသူနေပြီးတော့ဆေးရုံတရုံမှာရဲလုံစေးတွေသူ့ကိုပေးလိုက်လို့ပါဆိုပြီးတော့စာရေးပြောလာပါတယ်။
22ရက်4လ2019ရက်နေ့ကနေပြီးတော့အငိမ့်သားဆေးရုံမှာစီကံသွားပြတာမှာရက်လွန်တဲ့ဆေးတွေပေးလိုက်ပါတယ် expire ဆေးကိုလည်း expire ဖြစ်ပေမဲ့တောက်သုံးလို့ရပါတယ်လို့ပြောလိုက်ပါတယ်ဒီအကြောင်းအရာကိုစားသုံးသူရေးရာဌာနကိုထိုက်တန်းခဲ့ပါတယ်အခုအခါမှာတော့စားသုံးသူရေးရာဌာနကနေပြီးတော့အငိမ့်သားဆေးရုံစီသွားရောက်စစ်ဆေးမယ်လို့သိရပါတယ
်ဟုတ်ကဲ့ဒီသရရှင်ကစားသုံးသူရေးရာဌာနကိုလည်းတိုင်တန်းထားရဆိုတော့ဒီစားသုံးသူရေးရာဌာနကတော့တရားဝင်ဘလို့ဖြည့်ရှင်းမလဲဆိုတာစောင့်ပြီးတော့ကြည့်ရမယ်ထင်ပါတယ်ရှင်။ဟိုကျမကြားဘူးတာလေးပြောရမယ်ဆိုတော့ကျမကဒီဆေးရုံရဲ့တာဝန်ရှိသူလည်းမဟုတ်နောက်ပြီးတော့ဆေးကုမ္ပဏီရဲ့တာဝန်ရှိသူအနေနဲ့လည်းမဟုတ်တက်ကြွန်းသူအနေနဲ့လည်းမဟုတ်လို့ကျမရဲ့စကားကတော့တရားဝင်မှမထင်ပါဘူး။ဒါပေမဲ့ကျမကြားဘူးတာတွေမှာတော့ဒီဆေးရှားပါးရဲ့တိုင်းပြည်နေရာဒေသတွေမှာရဲလွန်ဆေးတချို့ကိုတိုက်ကျွေးတယ်လို့သိရပါတယ်အဲ့ဒီဟာကလည်းဒီမြန်မာနိုင်ငံတစ်ခုတည်းမကပါဘူးဟိုရက်လွန်စည်းကလည်းဒီအတိုင်းတာရက်အတိုင်းတာတစ်ခုထိပဲလွန်သေးတယ်ဆိုရင်တို့ကလုံခြုံစိတ်ချရအောင်လုပ်ထားရမလို့တို့ရက်လွန်စည်းတွေကိုအသုံးပြုရတယ်လို့ကြားပါတယ်ရှင်ကျွန်မကိုယ်ပိုင်လက်တွေ့အဖြစ်အပျက်တစ်ခုနဲ့ပြောရမယ်ဆိုရင်ဒီ American ပြည်အောင်စုမှာပေါ့လေကျွန်မအိမ်ကဆေးတစ်ခုရက်လွန်သွားတော့ဟိုဆေးလည်းအေးပေါ်လိုအပ်လို့ဆေးဆိုင်အောင်ဖုံးဆက်ပါတယ်ဒီကဆေးဆိုင်ကြီးတွေပါဆေးဆိုင်ကြီးတစ်ဆိုင်မှာအဲ့ဒီဆေးဆိုင်အောင်ဖုံးဆက်တော့သူကလောလောဆယ်ဒီမှာဆရာဝင်လက်မှတ်မပါပဲနဲ့ဒီဆေးကိုယူလို့မရဘူးဆရာဝင်လက်မှတ်ပါပြီးတော့ယူထားတဲ့ဆေးကလည်းအိမ်မှာကုန်နေတယ်ဆိုတော့သူကရက်လွန်တဲ့ဒိတ်ကိုမေးပါတယ်ရက်လွန်တာကလည်း तू ကတိတ်မကြသေးဘူးဆိုတော့ဒီဆေးကိုတဲ့လောလောဆယ်တုံးဆွဲလို့ရတယ်ရက်လွန်တာတိတ်မကြသေးဘူးလို့ तू ကပြောလိုက်ပါတယ်သူဒါမဲ့ဟိုတေးကြတာကတော့ American ဖြစ်အောင်ဆိုမှအဲ့လိုရက်လွန်တဲ့ဆေးတွေကိုဆေးရုံဆေးခန်းတွေမှာပေးလို့မရပါဘူးနောက်ပြီးတော့တရားဝင်လည်းရောင်းချလို့မရပါဘူးဒါကတော့ American ဖြစ်အောင်ဆိုဘက်ကဟိုတရားဝင်အနေထားကိုပြောတာပါမြန်မာနိုင်ငံမှာတော့ဒီကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာဟိုဒီကိုဖြိုးမြင့်နိုင်လဲစာရေးပြီးတော့တိုင်ထားရေဆိုတော့တခုခုအကြောင်းထူရေဆိုရင်ဒီ Messenger မှာပဲကျမကိုတစ်ချက်လောက်လှမ်းပြောပြီးတော့ဟိုပြောပြပေးပါအောင်လို့ကျမတို့လည်းတည်ကျင်လို့ပါကျေးဇူးတင်ပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာဒေသရှင်သောရရှင်တွေကိုတချင်းလေးတပုတ်မြေတာတေးလက်ဆောင်ပေးအောင်မှာဖြစ်ပါတယ်ရှင်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုတော့ဒေးချစ်တော်ရရှင်တွေမြန်မာတခြင်းလေးတစ်ပုဒ်နဲ့လက်စာဖြောပြပေးကြပါရစေ။အခုတော့ဒီကျမတို့ရုံးမှလည်းစိုးနေကြပြီးတော့မြန်မာနိုင်ငံမှာလည်းဒီအစ်စ်ပြန်ပြီးတော့စိုးတယ်လို့က ကြားရတဲ့တခြင်းဟောင်းလေးပါညီမစုမှုကလည်းဒီတခြင်းလေးကိုတော်ရရှင်တွေအတွက်မေတ္တာတွေလက်ဆောင်ပေးခြင်းနဲ့ဆိုပြီးပြောလာလို့ပါဖြည်းဖြည်းလေးနဲ့ငိမ့်ငိမ့်လေးဆိုတဲ့တခြင်းဖြစ်ပါတယ်ညီမစုမှာရှိတာကတော့အမူရင်းတော့မဟုတ်ပါဘူးမူရင်းအဆိုတော့မဟုတ်ပေမဲ့လည်းထွင်တင်ပြန်ဆိုထားတဲ့တခြင်းဖြစ်ပါတယ်ဒီရောမစုမှုနဲ့ဒီ view edit ချစ်တော်ရရှင်တွေအားလုံးဒီတခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်ထွင်တင်ဒီဆိုထားတဲ့ဖြည်းဖြည်းလေးနဲ့ငိမ့်ငိမ့်လေးတခြင်းဖြစ်ပါတယ်ရှင
်
ဒီဆိုထားတဲ့ဖြည်းဖြည်းလေးနဲ့ငင်းငင်းလေးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရရှိနေအဲ့လိုမျိုးဓာတ်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားမစင်လိုက်ရဘူးဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာမှာပြန်ပြောင်းနားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှိနေအားလုံးရှင်လန်းချမ်းမြေကြပါစေ
ဘောဇင်ဝေးစနာရင်ရောက်ရှင်ပြုံးတယ်လင်းဆိုင်ဒီစင်ကောင်းမြေပြောလဲမပြောလဲ
အဲ့ဒါနာကြစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ရပြီးတဲ့နောက်အခုကိုငိမ့်ချက်နဲ့မအေးတနာကျော်တို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်
ကမ္ဘောဒီးယားနိုင်ငံမှာထွေရဆိုင်ပြိုကိုရသည့်အတွက်တင်းနယ်အထွက်ဘလောက်ရှိမလဲဆိုတာခံမှန်းတာနဲ့လဲထုံမင်းလာအခမ်းအနားကျင်းပခဲ့ပါတယ်ရိုးရာရနွားတရှင်းကိုတုံးပြီးတော့အဲ့နွားတွေကိုစဘာပြောင်းနှမ်းပဲမြက်ဝိုင်းနဲ့ရေတို့ကိုလည်းတိုက်ကျွေးခဲ့တာပါဒီနွားနှကောင်စားတဲ့အစားအစာပေါ်မူတည်ပြီးတော့ဒီနေ့အတွက်စိုက်ပျိုးရမယ့်သီးနှံမိုးရေချိန်နဲ့စိုက်ပျိုးရသည့်အခြေအနေကိုခံမှန်းကြတာပါကမ္ဘောဒီးယားလယ်သမားအများစုကဒီခန်းနာကိုအလေးနဲ့ယုံကြည်တာဖြစ်ပြီးတော့နိုင်ငံရေးသမားတွေတန်တမန်တွေလည်းတက်ရောက်ပြီးတော့ဒီရိုးရာခန်းနာကိုအားပေးခဲ့ပါတယ်ဒီပွဲကိုနှစ်စဉ်ပြည်နယ်ပြောင်းပြီးတော့ကျင်းပလို့ရှိတာပါစဘာ85ရာခိုင်နှုန်းပြောင်း90ရာခိုင်နှုန်းပဲ85ရာခိုင်နှုန်းလောက်ကိုတော်ဝင်နွားတွေစားသွားတဲ့အတွက်ဒီသီးနှံတွေကိုစိုက်ပျိုးသင့်တယ်လို့တော်ဝင်ပေတဲ့ပညာရှင်တွေကပြောပါတယ်ရှင
်အင်္ဂလန်က Brighton မြို့မှာနောက်ထိုးဖြစ်နေတဲ့အိမ်ကလုံးကိုပြသထားပါတယ်ဒီအိမ်ရဲ့ခေါင်းမိုးဟာမြေပြင်ပေါ်ရောက်နေပြီးအထဲကပရီဘောဂါတွေအားလုံးကိုအိမ်ရဲ့ကျမ်းပြင်မှာကတ်ထားတာပါ Upside Down House UK Company တည်ထောင်သူတောင်ဒါစီရဲ့လက်ရာဖြစ်ပြီးတော့ဇောက်ထိုးအိမ်နဲ့ဓာတ်ပုံရိုက်လိုသူတွေအတွက်အခွင့်အရေးတစ်ခုအဖြစ်ဖန်တီးခဲ့တာပါအပြင်ကတကယ့်အိမ်အစ်စ်တွေနဲ့တက်နိုင်သမျှတူညီအောင်ဖန်တီးထားပါတယ်လို့ဒါစီကပြောပါတယ်လာရောက်လည်ပတ်သူတွေဟာ အိမ်တစ်ခုလုံးကိုလှည့်ပတ်ကြည့်ရှုပြီးပြီဘောကပစ္စည်းတွေကိုကင်ပြီးဓာတ်ပုံရိုက်နိုင်တယ်လို့အိမ်သားတွေကိုခေါင်းထိုးဝင်ပြတဲ့ပုံစံတွေလည်းရိုက်နိုင်ပါတယ်အခုလိုအိမ်မျိုးဖန်တီးထားတာ၄အိမ်လောက်ရှိပြီးတော့ပထမအိမ်ကို2018ခုနှစ်မှာအင်္ဂလန်အရှေ့တောင်ဘက်ဘွန်မောင့်ဒေတာက The Triangle အရက်မှာစတင်ဆောက်လုပ်ခဲ့တာပါဒီအိမ်တွေရဲ့အပြင်နဲ့အတွင်းကိုရာသီအလိုက်ပြောင်းလဲပြင်ဆင်ပါတယ်လို့ကုမ္ပဏီရဲ့တရားဝင်အင်တာနက်စာမျက်နှာမှာကြေညာထားပါတယ
်ကမ္ဘာပေါ်ကလူများစုအတွက်တော့အသက်တရာပြင်အေးစီနေတော့မယ်လို့စိတ်ကူးရှိကြပါမယ်ဂျာမနီနိုင်ငံကဖွဖွားတယောက်ကတော့နိုင်ငံရေးသမားအဖြစ်နဲ့ရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေပါတယ်လီဇာဟိုက်စ်ကအရင်တော့ကာယအားကစားဆရာမဖြစ်တဲ့လုပ်ကိုင်ခဲ့ပြီးတော့အခုချိန်မှာတော့သူ့ရဲ့မွေးရဇာတိဖြစ်တဲ့ကာရှန်ဘိုလန်ဒန်မြို့ကောင်စီရွေးပွဲဝင်ရောက်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။သူ့ရဲ့အဓိကရည်မှန်းချက်ကတော့2011ခုနှစ်မှာပိတ်သိမ်းခဲ့တဲ့မြို့ကရေကူးကန်ကိုပြန်ပြီးတော့ဖွင့်လှစ်နိုင်ရေးအာရုံစိုက်တာပါ။ဒီရေကူးကန်ကိုမြို့အပြင်မှာအစားထိုးဖွင့်လှစ်ခဲ့ပေမဲ့လည်းဒီကိစ္စကိုသဘောမတူတဲ့ဟိုက်စ်ကတဆိုင်မမတ်စန့်ကျင်နေခဲ့ပါတယ်။ဒါမှလည်းအသက်ကြီးလို့ဆိုပြီးတော့သူ့ရဲ့အမြင်ကိုလေလူရှုခံရတဲ့အတွက်ကြောင့်မလို့အခုလိုမျိုးမျိုးကောင်စီရွေးကောက်ပွဲဝင်မှုဖြစ်လာရတာပါမေလ26ရက်နေ့ကျင်းပတဲ့မျိုးကောင်စီရွေးကောက်ပွဲမှာလူရေ 8,000 လောက်ရှိတဲ့မျိုးကန်တွေမဲပေးကြပါလိမ့်ဒီမျိုးလေးမှာလူသိများတဲ့သူဖြစ်တဲ့ Heist ကဒေသခံတွေဖွဲ့စည်းထားတဲ့ကာရှန်ဘိုလန်ဒန်မျိုးဟာငါတို့မျိုးဖြစ်တယ်ဆိုတဲ့လှုပ်ရှားမှုကရွေးချယ်တဲ့ကိုယ်စားလှယ်လောင်းဖြစ်ပါတယ်လူငယ်တွေအတွက်တခုခုလှုပ်ပေးနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုလိုမျိုးရွေးကောက်ပွဲဝင်တာဖြစ်တယ်လို့ဖွဖွားလီဇာ Heist ကပြောပါတယ်ရှင်
မရီတနာကျော်စီစဉ်ထုတ်လွှင့်ပေးတဲ့ထူးခြားစံပြသတင်းများချီစီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင
်ရရှင်ပြမြင်းငယ်လုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ရည်မှန်းထားတဲ့ NLD အစိုးရလက်ထက်မှာမြင်းငယ်လုပ်ငန်းစဉ်တွေရှိမတိုးတာပဲရှိသေးတဲ့ပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြပခအချို့ပါတိုးလာနေပါတယ်ငင်းရည်လုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဘာတွေများအခက်အခဲကြုံနေရသလဲဆိုတာကတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပေါင်ဆွေးနွေးမြင်းပြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOE ရဲ့ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့ဆွေးနွေးချက်ကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်စွန်းနေမြန်မြန်ကြားမယ်တော်ရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါညတရားလေးလိုက်မှာပါဝင်စွန်းနေလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်မြသစေအောင်ကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကလက်တလောချင်းချောက်မှုတွေအပေါ်မှာသမ္မတထရမ့်နဲ့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်တို့ကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပြီးခဲ့တဲ့လကတာတူပြစ်ဒုံးကျည်တွေဆန်သက်ပြစ်လွတ်တဲ့လူရဲဟာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တဲ့အတွက်တန်ခတ်ပိတ်ဆို့မှုတွေဆက်ပြီးချထားရမယ်လို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်ကမနေ့ကဂျပန်ခီးစဉ်အတွင်သတင်းတောက်တွေကိုပြောခဲ့တာပါသမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့လူရက်ကသူ့ရဲ့အရာရှိတချို့နဲ့တခြားလူတွေကိုအနှောက်အယှက်ဖြစ်စေပေမဲ့သူ့အပေါ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကနျူကလ িয়ার လက်နက်ဖျက်သိမ်းရေးနဲ့ပတ်သက်လို့ကြတိတီလိမ့်မယ်လို့ယုံကြည်တဲ့အကြောင်း Twitter စာမျက်နှာပေါ်မှာတုံ့ပြန်ရေးသားခဲ့ပါတယ်ဗင်နီဇွဲလားနိုင်ငံရေးပြဿနာကိုဖြေရှင်းမှုအတွက်ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တွေဟာနော်ဝေးနိုင်ငံမှာရောက်နေပြီးအခုတစ်ပတ်အတွင်းတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့သူတို့ကဂျာဝင်စီစပ်ပြီးမှဖြစ်တယ်လို့နော်ဝေးအစိုးရကပြောပါတယ်။ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံဘက်ကကိုယ်စားလှယ်အဖွဲ့တွေဟာအခုလအစောပိုင်းကလည်းနော်ဝေးနိုင်ငံမှာဆွေးနွေးခဲ့ပေမဲ့ဆွေးနွေးပွဲတွေကမအောင်မြင်ဘဲနဲ့တင်းမာနေကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်ထရီဆာမေးရာထူးကနေနှုတ်ထွက်ဖို့ကြေညာလိုက်ပြီးတဲ့နောက်အထွေထွေရွေးကောက်ပွဲတရက်ချင်းပါဖို့အခြေအနေရှိလာနေပါတယ်။ထရီဆာမေးကိုဆက်ခံမဲ့ Conservative Party ခေါင်းဆောင်တစ်တူကိုဇူလိုင်လကုန်မှာပါတီတွင်မဲပေးရွေးချယ်မှာဖြစ်ပြီးသူ့အနေနဲ့လည်းအောက်လွှတ်တော်မှာအတိုက်ခံပါတီတွေရဲ့ထောက်ခံမှုကိုရရှိဖို့အခြေအနေရှိနေပါတယ်
။တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်ပြောပြပေးသွားတာပါရှင်။ဒီနေ့ညအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကဲလ်ဒူဘင်စကီဖြစ်ပါတယ်။ VOA American တာရဲ့တနင်္လာနေ့မနေ့ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24/50/51ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လက်ချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.